Ya Zabir, hoja naja ya, no? Dia ga ni be hore dia ni, nya be hore dia. Ni berita ni, nya berita ga sesama masih pilih lo. Punya nenek ni biang biang kau pilih ni, no? Ayo, anak bana jago hore dia. ญาติกระดงก็บิสยาปริกญาณไม่อธิรยกบ่บาเลยตลอดเลยบิสยาปริกญาณไม่อธิกูเนี่ยตั้วบ่อไม่เนี่ยบัดเดลูตบอบ่ได้ปกฤติและชื่อจริงๆตบอบ่ได้ปกฤติและชื่อก้องชื่อบาเลยอ๋อมาถ้าจังไอ้ปกฤติเนี่ยด้วยงั้นหาพี่แล้วเนเนอสกันนี่พ่อนี่เปลี่ยนเปาะๆบ่าพ่อนี่ดีวินิถั่วเลยก็อยู่เด้สึกก็ญิงลาพี่ ขณะนี้เนี่ยเยื้อด้วยแต่นี้เนี่ยเป็นผิดไปบ่ชุไล่เลยสิทธิ์ตรอญิงลาพี่ส่วนน่ะอาชีอันโดอสะอสงติอ๋องชุอ่ะไอ้นี่โหลอาชีโดอสะอสงโกทินชะชะติอ๋องชุได้ไปมาดีเลเลติ้นเวสิอ่ะแม้ชุได้อีเวจเนี่ยชุอ่ะบาเรอันนี้เลเลติ้นเวสิอ่ะแม้ชุได้อีเวจเนี่ยอุติเจเนี่ยชุไล่ได้เฉิงกามาลีก็ติ้นเวลาพี่ส่วนน่ะบาวนาสิก็แลวินเสลิถั่วเตลิอสะอสงอกงลงโกทินชะชะติไปญิงกะนี่ไปส่วน ทั้งเช่นกันมันนั่นไม่มีอะไรพอได้ไปเลยแต่ชั่วโมงก็เรียกอะไรอย่างนั้นพอได้แต่ที่ชั่วโมงก็นั่นไม่ใช่พอได้นั่นไม่บอกกันเลยนั่นไม่บอกกูพี่องค์นั้นสิ่งมันก็ดีไปเวลีทั่วเลยมาได้จะมีเมื่อชูนี้อะไรบัฟฟิโลเลยสุดนั่นไม่ก็พอจะมันไม่ค่อยได้แต่ตัวชีแต่ก็ยังนั่นไม่ก็เวกว่านี่ก็ไม่สรุปสิ่งเลยทั้งนั่นไม่พอมาสิ่งมันก็ไปปกติเวลีทั่วเลยพอมาได้บ้านนั้นสิ่งก็นี่ว่าสุดก็พิชูนี้ ชูเลยเด็กเชิงกามาลีเนี่ยนั่นไม่เนี่ยแต่ตาเรียบีบีลีดีบีนั่นไม่ดีบีลีพี่ก็ตัวชูเชิงกามานั่นไม่ก็เบี้ยงบีรอสิ่งก็กำมีเอ็ดอาชีพได้บาร์เลยมูลาชูนี่เนี่ยปกติเว้นแต่ลีทว่าแต่ลีสุดเลยนั่นไม่ก็เนี่ยบีรอเทนลาเด็กมีก็ยังก็ตัวนั่นไม่ต้องอภิยังก็ตัวนั่นไม่ก็เบี้ยงมีสิ่งก็ตัวเด็กเขานั่นไม่ดีบุญธรรมยมยุทธ์อาชีพได้บาร์เลยยกีบุกเย่เด็กก็ชิบูได้เด็กบาร์มีเนี่ย อันนี้ก็จงพิเดบ่าวนาติญารู้ยังกวยเบี้ยมุอบอเชดีบีโรนไม่ก็บงจำเบี้ยงตัวจับบาร์เลยอะไรโรนไม่บงจำเบี้ยงก็พี่ส่วนใหญ่ดอกยอกีบกุกันไม่บงจำเบี้ยงมุกไล่บีชูนี่ก็ยังดอกต้องมาดีเบี้ยเบี้ยตัวจัดเด่นไม่เล็บเบี้ยเบี้ยตัวจับบาร์เลยถ้าจะบาลว่ามันเลยปกติเวลีทั่วเลยมาตาสิกันยังกันเนี่ยก็เลยเห็นเลนไม่เนี่ยแต่ตาเรียบพี่บีไม่ก็เลยเข่งกันนี่พี่ส่วนใหญ่ทุ่งเชิงกันมันไม่ฟังเบี้ยมีสิกันเลย ก็เลยเดี๋ยวเชิงกันมาปกติบ่จะพินิจเนี่ยไม่มีก็ยังดีว่ากันเจ้าก็ตัวสุดสุดพิวนี่เนี่ยพิวยังเส้นเบี้ยงตัวนี้ไหมว่ากันเจ้าก็ตัวสุดสุดพิวนี่เนี่ยพิวยังไม่ก็หนีไปหรอกพิวยังไม่มาบ้านนั่งเจ้าก็ยังว่าสักกับพี่ท่านเองก็ยังไอพิวยังไม่ก็หนีไปหรอกลุงจีเลนเต้าบ้านนี่เด็กบริบากันไม่เป็นกูตัวนี้ไหม ก็เลยจีเลนเต้าบ้านนี่เด็กบริบากันไม่มาบ้านนั่งเจ้าก็ยังว่าสักกับพี่ท่านเองก็ยังไอพิวยังไม่ก็หนีไปหรอกลุงจีเลนเต้าบ้านนี่เด็กบริบากันไม่เป็นกูตัวนี้ไหมก็เลยจีเลนเต้าบ้านนี่เด็กบริบากันไม่มาบ้านนั่งเจ้าก็ยังว่าสักกับพี่ท่านเองก็ยังไอพิวยังไม่ก็หนีไปหรอกลุงจีเลนเต้าบ้านนี่เด็กอันนั้นบ้านนั่งบริบากันไม่อายุบ่ตัวสิ่งก็เชื่อชูดีไปจริงตัวบ่วิจาระก็ลุงจีเลนเต้าบ้านนี่เด็กอันนั้นบ้านนั่งบริบากันไม่อายุก็ทักก င်းတဲ့အနေချင်းသဘောဒုက္ခကအလွန်ကျဉ်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုန်ဤအယတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကဂရာကအလွန်ကျဉ်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုန်တခုတည်းပါသောစိတ်ကြောက်တည်ငြိမ်နေခြင်းသဘောဆိုပြီးတော့ဒီဇိုင်းကငါးပါးသင်ချလာမယ်ဇိုင်းကငါးပါးဒီဘယ်မှာသင်ချလိုက်လို့မေးတော့နှလုံးအင်ဟရိယဝတ္ထုကိုမိတွေ့ပြီးဖြစ်ပေါ်တဲ့ဘဝမနောအကြီးကိုဆွဲပြပြီးတော့ဟရိယဝတ္ထုကိုပဲမိတွေ့ပြီးဖြစ်ပေါ်သွားတဲ့အတွက်နှလုံးအင်အတွင်းမှာသင်ချနေပါတယ်ဒုချင်းကမှာယောဂီပုဂ္ဂိုလ်ကဘဝမနောအကြီးတက်ကိုလည်းသတိပြုမိဖြစ်တတ်ပါတယ်ဘဝမနောအကြီးနာမှာအလွန်ကြီးလင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကလည်းလာပြီးသင်နေတတ်ပါတယ်အဲဒီလိုအလွန်ကြီးလင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကဘဝမနောအကြီးတက်မှာလာသင်ပြီဆိုရင်တော့ထိုယောဂီပုဂ္ဂိုလ်ကဒီဇိုင်းငါကိုဆင်းခြင်းတဲ့အပိုင်းမှာလွယ်ကူသွားလိမ့်မယ်ဇိုင်းကငါးပါးတင်ချလာတဲ့ယောဂီသူတော်ကောင်းကပရမဇန်တို့ဆိုင်တဲ့အချိန်ခါမှာပရမဇန်သမာဓိကိုဝတိဘောင္ကတနိုင်နေအောင်လေ့ကျင့်ပြီးဒုတိယဇန်တတိယဇန်သရုတ္တဇန်စတိဖြင့်ဇန်ဒီအစဉ်စဉ်ကုသွားရပါတယ်။ အဲ့ဒီကုဒ္ဒပုံစနစ်တွေကတော့မနေ့ကလည်းဟောခဲ့ပါတယ်ညကလည်းဟောခဲ့ပါတယ်နော်။နာကြားခြင်းတဲ့ပုဂ္ဂိုလ်များကတော့အဲ့ဒီကိုယ်ရည်ပဲထပ်ပြီးနာပါဒီနေ့တော့ခွန်ကြီးကဒီအာနာပါနသရုတ်တာဇံတမာတိကိုအခြေခံပြီးတော့ဝိပဿနာကုဘအပိုင်းလေးဟောအမယ်ကန္တရောက်လာပြီ။ရောက်လာတဲ့အချိန်ခါကျတော့ဘုန်းကြီးတို့စီကံလေးတစ်ခုရှိပါတယ်။ယုတ်ဒီနန္ဒီကိုသိသိတဲ့အပိုင်းလေးမှာယုတ်နာကဘလောက်ထိရှုပွားသုံးသပ်ရမလဲဒီပိုင်းကန္တတစ်ခုဖျားဟောထားပါတယ်နော်။သဗ္ဗံဘိက္ခဝေအနာဘိဇာနာအပရိဇာနာအဝိရာဇံအပဇဟံအပဘောဒုက္ခခယယဘိက္ခဝေခြေတယံတို့သဗ္ဗံလုံးဆုံးသောခန္ဓာငါးပါးယုံနာတရားကိုအပရိဇာနာအပရိဇာနံတို့ညာတပရိညာပညာဖြင့်ထိုတွင်မသိခဲ့သည်ရှိသောအပရိဇာနာအပရိဇာနံတို့တိရဏပရိညာပညာဖြင့်ပိုင်ပိုင်ခြားခြားထွန်းထွတ်ထွင်မသိခဲ့သည်ရှိသောအဝိရာဇံအဝိရာဇံတို့ထိုအလုံးစုံသောယုတ်တရားနံတရားခန္ဓာငါးပါးတို့အပေါ်၌တွေ့တော်မင်မောနေသည့်တဏှာတရားကိုဘာဟနာပရိညာပညာဖြင့်မပယ်စွန့်နိုင်ခဲ့သည်ရှိသောဘာဟနာပရိညာပညာဖြင့်ကိဗျာယုတ်သိမ့်ချုပ်ငြိအောင်မကျင့်နိုင်ခဲ့သည်ရှိသောအပဇဟံအပဇဟံတို့ဘာဟနာပရိညာပညာဖြင့်ထိုတွေ့တာမေမောနေတဲ့တဏှာတရားကိုမပယ်စွန့်နိုင်ခဲ့သည်ရှိသောဒုက္ခခရယာဒုက္ခကုံညင်ဟာအဘဘောမထိုက်တံပြီဒီလိုဖျားဟောထားပါတယ်အလုံးစုံသောယုတ်တရားနံတရားတို့အပေါ်၌တွေ့တာမေမောနေတဲ့တဏှာတရားကိုအလုံးစုံသောခန္ဓာ၅ပါးကိုညာတပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာ၃ချက်ဖြင့်ပိုင်ပင်ကြကြမသိခဲ့ဘူးအလုံးစုံသောယုတ်တရားဏတရားတို့အပေါ်၌တွေ့တာမေမောတည်တဲ့ဒီတဏှာတရားကိုဘာဟနာပရိညာပညာဖြင့်ကင်းပြယုတ်သိချုံကြီးအောင်မကျင့်နိုင်ခဲ့ဘူးဆိုရင်မန္တရာဝစီယဒုက္ခကြီးဘယ်တော့မှမကုန်နိုင်ဘူးဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်အဲဒီဟောကြားချက်ဒေသနာတော်ကိုဥဒိယပဲပန်းစင်ပြီးတော့ဝိသုဒ္ဓိမေမဟာဒီဃဝိသုဒ္ဓိမေအထက်ကရာအစရှိတဲ့ထို့သို့အထက်ကရာဒီဃတို့ကလည်းအလုံးစုံသောယုတ်တရားနံတရားတွေဟာညာတပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားသိရမယ့်တရားတွေတာဖြစ်တယ်မသိခဲ့ရင်မဲ့ဖို့နိဗ္ဗာန်ဘယ်လိုမှမရနိုင်ဘူးလို့ဒီလိုတင်းကြီးတင်းညူတိဆုံးဖြတ်ထားပါတယ်ဒါကြောင့်တက္ကကြီးတွေဒုမကြီးတွေနိဗ္ဗာန်ကိုတကယ်လူချင်းကြသလားလို့မေးရင်ဘယ်လိုဖြေကြမလဲလူချင်းလူချင်းဘာလို့ရမလဲအလုံးစုံသောယုတ်တိနန္ဒီကိုညာတပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားသိအောင်ကျင့်ရမယ်အဲဒီလိုကျင့်တဲ့အပိုင်းမှာညာတပရိညာဆိုတာကတော့တက္ကကြီးတွေတက္ကမကြီးတွေအများကြားဖို့တဲ့အတိုင်းနာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စည်ပရိကအညာနှစ်ပါးကိုညာတပရိညာလို့ခေါ်ပါတယ်ဝိပဿနာဉာဏ်ကြီးအချုပ်ကအာယုံဖြစ်တဲ့ယုတ်တိနန္ဒီကိုပိုင်းပိုင်းခြားခြားသိတတ်တဲ့ဉာဏ်နှမျိုးဖြစ်ပါတယ်။သိသိသိတတ်တဲ့ယုံနာကြောင့်ကြောသင်္ခါရတရားတွေကိုထိုးထွင်းသိနေတဲ့ဉာဏ်ပညာများဖြစ်ခြင်းကြောင့်ထိုဉာဏ်နှစ်ပါးကိုညာတပရိညာလို့ဒီလိုခေါ်တယ်။ဒီရဏပရိညာဆိုတာကတော့ထိုယုံနာကြောင့်ကြောသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာကိုမြင်အောင်ကြည့်ပြီးတော့အနိစ္စလို့စူးစမ်းဆင်ခြင်ဆုံးဖြတ်ချက်ချတယ်။ဒုက္ခလို့စူးစမ်းဆင်ခြင်ဆုံးဖြတ်ချက်ချတယ်။အနတ္တလို့သူစံသင်ခြင်းဆုံးဖြတ်ချက်ချတယ်အဲ့ဒီဆုံးဖြတ်ချက်ချနိုင်တဲ့သမထနာဉာဏ်နဲ့ဥရိယပညာနှစ်ပါးကိုတော့တိရဏပရိညာလို့ခေါ်ပါတယ်။ဘင်္ဂဉာဏ်ကနေစပြီးအထက်ပိုင်းဖြစ်တဲ့ဝိပဿနာဉာဏ်အလုံးကိုတော့ဘာဟနာပရိညာလို့ခေါ်တယ်။သင်္ခါရတရားတို့ရဲ့အပြည့်ကိုလည်းသိတယ်။ပေသိပေတတ်တဲ့ကိရိတာတွေကိုလည်းတရင်ကအပြည့်ပဲဆွန့်သွားတဲ့အတွက်ထိုအထက်ပိုင်းဖြစ်တဲ့ဝိပဿနာဉာဏ်အလုံးကိုတော့ဘာဟနာပရိညာဆိုပြီးဒီလိုခေါ်တယ်။သိသိသိတတ်တဲ့သင်္ခါရတရားတွေရဲ့အနိစ္စချက်ကိုထိုးထွင်းသိပြီးပဲသိပဲတိုက်တဲ့ကိလေသာတွေကိုတရင်ကအပြည့်ပဲဆွန့်သွားတတ်တဲ့ဝိပဿနာဉာဏ်ဤဖြစ်ပါလေ။အရိယာမေတ္တိမညာကတော့တည့်ရအပြည့်ဘာဟနာပရိညာအမြင်ရရှိပါတယ်။ပဲသိပဲတိုက်တဲ့ကိလေသာတွေကိုအကျွတ်မဲ့ပဲပြီးသိသိသိတတ်တဲ့အသင်္ကရတအငိမ့်တနိဗ္ဗာန်ကိုထွင်းဖို့အသိမြင်တတ်တဲ့အတွက်အရိယာမညာသည်တည့်ရအပြည့်ဘာဟနာပရိညာအမြင်ရရှိပါတယ်။မုတ်္တအပြည့်ပရိဘာဟနာပရိညာအမြင်ရရှိပါတယ်။တော့ပရိရအပြည့်ဒီအရိယာမညာတိသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟတရားကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အတွက်ကိစ္စတိတိအဖြစ်သစ္စာလေးပါးကိုသိခြင်းကိစ္စပြီးသွားတယ်။သစ္စာလေးပါးကိုသိခြင်းကိစ္စပြီးတဲ့အတွက်ဒုက္ခသစ္စာ၊သမုဒိယသစ္စာအမိယအနေနဲ့ယုံနာကြောင့်ကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအချက်၊ဒုက္ခအချက်၊အနတ္တအချက်တွေကိုမသိအောင်ဖုံးထားတဲ့မောဟတရားကိုလည်းအကျွတ်မဲ့ပယ်တတ်ပြီးဖြစ်ပါတယ်။ကိစ္စတိတိအဖြစ်ဒါကြောင့်အရိယာမညာတိ ဘင်္ဂရာတရားတို့ရဲ့အနိစ္စအကျင့်ဒုက္ခအကျင့်အနတ္တအကျင့်ကိုသူစံစင်ញင်ဆုံးဖြတ်ချက်ချနိုင်တဲ့အတွက်ဒီရဏပရိညာလည်းအမြင်ရတယ်။ဘယ်သိဘယ်တိုက်တဲ့ကိရိတာတွေကိုအကျင့်မဲ့ပဲပြီးသင်္ခါရတရားတို့ရဲ့အနိစ္စအပြတ်တက်ကိုထွန်းဖောက်သိမြင်တတ်တဲ့အတွက်ဗဟာနာပရိညာအမြင်လည်းရရှိပါတယ်။အဲ့ဒီလိုပရိညာပညာသုံးမျိုးဖြင့်အလုံးစုံသောယုတ်တိနန္ဒီကိုပိုင်ပိုင်ခြားခြားမသိခဲ့ဘူးဆိုရင်တို့ယောဂီပုဂ္ဂိုလ်သည်တန္တရာဝဆင်းရဲဒုက္ခမှာဘယ်လိုမှမလွတ်မြောက်နိုင်ဘူးတန္တရာဝဆင်းရဲဒုက္ခကြီးဘယ်လိုမှမကုန်ခန်းနိုင်ဘူးဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်။နာယုတ်ပါဠိတော်ဒုတိယအတွက်ဇာမျက်နှာ240ကို250မှာဟောထားတဲ့အပရိဇာဏနသုတ်တံများဖြစ်ပါတယ်။ဒီကကြီးဒီကမကြီးဒီဘုရားဟောတရားဒေသနာတော်များကိုယုံကြည်ကြပါသလားလို့ဘုန်းကြီးမေးရင်ဘယ်လိုဖြေကြမလဲ။ဒီလိုဆိုရင်အယုံအလုံးစုံသောယုတ်တိနန္ဒီကိုသိတယ်လားမသိတယ်ဘူးလားလို့မေးရင်ကိုဘယ်လိုဖြေမလဲ။ဒီတဲ့နဲ့နော်အလုံးစုံသောယုတ်အလုံးစုံသောနာဆိုတာနဲ့ပတ်တယ်လို့ခွန်ကြီးတို့အရင်အတွက်နဲ့အမျိုးအစားနှစ်ခုရှိပါတယ်အရင်အတွက်ကတော့ဂုံစင်အောင်ဘယ်လိုမှမသိနိုင်ဘူးအလုံးများတယ်အမျိုးအစားကိုတော့ဂုံစင်အောင်သိရမယ်လို့ဒီလိုဆိုလိုပါတယ်ယုတ်တို့မြင်ဒီမှာကလတ်ခေါ်တဲ့အမောင်လေးတွေအနေနဲ့ဖြစ်တယ်ဒီအမောင်လေးတွေဒီသရဝတ္တတို့ရဲ့တန်တမဖြစ်ပေါ်သွားတာကိုတစ်ချိန်နဲ့ပေါ့လေဖြစ်ပြနေတဲ့ယုတ်တွေကိုအမောင်လေးတွေကိုညာနဲ့ချင်းတွဲလို့ရာဇကောင်းလို့ချင်းတွဲတာကြည့်မယ်ဆိုရင်ဒီစိတ်သားကလောရှိတယ်လို့ပြောတယ်။ဒီကလအမောင်လေးတွေကပရမအမှုမြို့တဲ့အတွန်းတဲ့အစားပေါင်းများစွာသိမယ်လို့ယူဆရပါတယ်။အဲဒါလောက်သိငယ်နေတဲ့အမောင်လေးတွေအမောင်တိုင်းအမောင်တိုင်းမှာဓာတ်ကြီးလေးပါပါတယ်။အဲဒီဓာတ်ကြီးလေးပါကိုသရဝရင်ကုန်စင်အောင်ရှုနိုင်ပါသလားလို့မေးရင်မရှုနိုင်ဘူး။နည်းနည်းပါပါတချို့တွယ်လောက်တော့ရှုလိုက်နိုင်တယ်။မရှုလိုက်နိုင်တဲ့ယုတ်ကလတွေလည်းများစွာရှိတယ်ရှုလိုက်နိုင်တာကတော့အနည်းအကျဉ်းသာဖြစ်ပါတယ်ဒါကြောင့်သာရောသာဝကတိတိဧကတိသယုတ်တင်နန္ဒီကိုတိုးတွင်သိတဲ့အပိုင်းလေးမှာတချို့တော့ဝဲဒိဋ္ဌိတိသလောက်သိလေသိတယ်လို့ဒီလိုဖွင့်ဆိုထားပါတယ်အဲဒီတော့ဒီယုတ်တရားနန္ဒီရတိကိုသိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ရှုရမလဲလို့ဒီမိခွန်းတစ်ခုပေါ်လာတယ်နော်ပေါ်လာတဲ့အချိန်ခါကျတော့ခုလိုသတ္တဒအာနာပါနကိုသတ္တဒံတမာတိတို့စိုက်တည်တဲ့အောင်တမာတိထူထောင်ထားပြီးတဲ့ယောဂီသူတော်ကောင်းတို့ကယုတ်တိနန္ဒီကိုရှုတော့မယ်ဆိုလို့ရှိရင်ယုတ်ကစပြီးရှုတဲ့ဤစနစ်တစ်ခုနန်ကစပြီးရှုတဲ့ဤစနစ်တစ်ခုဆိုပြီးတော့နှစ်ခုရှိတယ်။ယုတ်ကမထနန်ကမထလို့လည်းခေါ်ပါတယ်။သမထပိုင်းမှာကမထ40ရှိတယ်ဆိုတာကသမာဓိထူထောင်တဲ့အပိုင်းမှာ40မှန်တယ်။ဒါပေမဲ့ဝိပဿနာပိုင်းတို့ရောက်လာပြီဆိုရင်ကမထတွေဘယ်နှမျိုးရှိတယ်လဲ။နှစ်မျိုးပဲရှိတယ်။ယုတ်ကမထနန်ကမထဆိုပြီးနှစ်မျိုးရှိတယ်။အဲ့ဒီနှစ်မျိုးရှိတဲ့အ ਨੇ ကကိုယ်လိုသမထယန္တိကပုဂ္ဂိုလ်ဇန်သမာဓိကိုအခြေခံပြီးတော့မှဝိပဿနာကုရုံမဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ယုတ်ကနေစသင်းစီလောကလည်းရတယ်နန်ကနေစသင်းစီခြင်းလည်းရတယ်ဘာဖြစ်လို့လဲဇန်သမာဓိအရှင်ဝါဒီကအကောင့်နေတာကအကြောင်းတစ်ခုဇာယင်္ဂါဒီကိုလောလောကူကူနဲ့သင်းစီတပ်ပြီးဖြစ်တာကအကြောင်းတစ်ခုဒီအကြောင်းနှစ်ခုကြောင့်ထိုပုဂ္ဂိုလ်သည်ဇာယင်္ဂါဆိုတဲ့နန္တရားတွေကနေစပြီးသင်းစီပြီးတော့မှဇာနန္တရားတွေနဲ့ရှင်တွဲနေတဲ့ဇာနတံပြုတ်တာဓမ္မလို့ခေါ်ဆိုအပ်တဲ့ကျွင်းကြံတဲ့ဆက်စရိတ်တွေဥမာကုအာနာပါနပရမတန်ဆိုရင်ဆက်စရိတ်34လုံးရှိပါတယ်နော်ထို34လုံးသောနန္တရားတွေကိုဆက်လက်သိသိမယ်ဆိုလည်းသိသိလို့ရတယ်သိသိပြီတဲ့အခါထိုနန္တရားတွေဒီဘာကိုမှီဖြစ်နေတယ်ဆိုပြီးတော့မှီယဝတ္ထုယုတ်တွေကိုတဖန်ပြန်ပြီးတော့သိသိရပါတယ်အဲ့ဒီစနစ်ကတော့နန္ကမတန်ကစသိသိတဲ့ဤစနစ်ဖြစ်ပါတယ်ခုဘုန်းကြီးဟောမှာကတော့ယုတ်ကမတန်ကစသိသိတဲ့ဤစနစ်ကိုပဲဟောပေးမယ်နော်အဲ့တော့ယောဂမထကနေစသင်းသိပြီဆိုရင်ယောဂီပုဂ္ဂိုလ်တို့ကယုတ်တရားတွေကိုရှုကျင်နေဆိုရင်ဘာကနေစရှုရမလဲဒီမင်းကတည်းအရေးကြီးပါတယ်နော်ယောဂမထနဂမထနှစ်မျိုးရှိတဲ့အ ਨੇ ကဘုရားရှင်ဒီယောဂမထရှုွက်ကိုစရှုပုံဤသနစ်ကိုဘယ်လိုဟောတလဲတန်ထဘဂဝါရူပကမထနဂထင်တော့သင်္ခေပမနတိကာရဝတိနာဝဝိထာရမနတိကာရဝတိနာဝသတုဓာတုဝဝဋ္ဌာနဂထေတိတထတို့ယုတ်ကမထနဂမထနှမျိုးတို့တင်ဘဂဝါဘုံတော်ကြောင့်ပတ်သခင်ဘုရားရှင်သည်ရူပကမထနယုတ်ကမထကိုကထင်တော်ဟောကြားပြသအစဆုံးမှတော်မူခဲ့သည်ရှိသောသင်္ခေပမနတိကာရဝတိနဝအကျဉ်းနှလုံးသွင်းဤအစွာအဖြင့်တော်၎င်းဝိထာရမနတိကာရဝတိနဝအကျဉ်းနှလုံးသွင်းဤအစွာအဖြင့်တော်၎င်းသတုဓာတုဝဝဌာနသတုဓာတုဝဝဌာကမ္မထံကိုကတိတိဟောကြားပြတာဆုံးဆုံးမှတော်မူမြတ်ဓမ္မတာဖြစ်ပေ၏ယုတ်ကမ္မထံနဂမ္မထံနှစ်ခုရှိတဲ့အ ਨੇ ကယုတ်ကမ္မထံရှုွက်နဲ့ပတ်သက်လို့မြတ်စွာဘုရားသည်ဓဂမ္မထံအကျဉ်းနှလုံးသွင်းသည်ဓဂမ္မထံအကျဉ်းနှလုံးသွင်းသည်ဆိုပြီးတော့ယုတ်ကမ္မထံရှုွက်ကိုဘယ်နှစ်နည်းဟောသွားလဲနှစ်နည်းပဲဟောတယ်ဒ ဒီလိုဆိုရင်မိမိတို့ကယုတ်တရားတွေကိုရှုကျင်တယ်ဆိုရင်ဘုရားရှင်ဟောတဲ့အတိုင်းဓကမထအကျဉ်းဤကြက်ရင်အကျဉ်းဤနဲ့ရှုအကျဉ်းဤကြက်ရင်အကျဉ်းဤနဲ့ရှုဖို့မလိုဘူးလားလိုရတယ်ဒါသတ်မှတ်ပေးတဲ့စည်းကမ်းပဲလုပ်ငန်းခွင်တစ်ခုလုပ်တယ်ဘယ်ပုံဘယ်ပန်းဘယ်နည်းလားအဖြစ်ဒီလုပ်ငန်းခွင်ကိုပြုလုပ်ရမယ်ဆိုတာဘုရားရှင်ကအတိအကျသတ်မှတ်ပေးထားပါတယ်သတ်မှတ်ပေးတဲ့စနစ်ကိုရိုးရိုးသေးသေးလိုက်နာပြီးတော့မှကျင့်ကြံသမ္မာပိတဲ့စိက္ခာစနစ်ကိုမလိုက်နာပဲကိုရှုကျင်တယ်လို့ရှုရင်တော့ဘုရားဟောတဲ့ယုံနဲ့သိပါမလားမသိနိုင်မသိနိုင်တော့ဘာပြောလဲဟာဘုရားဟောတဲ့ယုံနဲ့ကဘုရားသာသိတာတာဝကတွေဘယ်လိုမှမသိနိုင်ဘူးဟောဖြစ်ကြရောဖြစ်တဲ့တရားကြီးတွေနည်းနည်းစဉ်းစားကြည့်သမှာဘုရားဒီလင်းသိခြင်းနဲ့ကမ္ဘာတည်းဘာရမီဖြစ်ပြီးတော့သဗ္ဗညုတဉာဏ်ကိုရရှိသွားပြီသဗ္ဗညုတဉာဏ်ကိုရရှိပြီးတဲ့အချိန်ကကြမှာဒီတရားတွေကိုတာဝကတွေအတွက်ရည်ညွှန်းပြီးတော့ဘုရားကဟောသွားတာပါဘုရားဟောသွားတဲ့ယုတ်ဒီနန္ဒီကရှုလို့မရဘူးဆိုရင်ဘုရားဒီလင်းသိခြင်းနဲ့ကမ္ဘာတသိမ်းပါရမီဖြည့်ပြီးတဲ့အချိန်ခါမှာတို့အတွက်ပဲသူတရားဟောသွားတယ်လို့ပြန်ပြီးပြောဖို့မဖြစ်ဘူးလားဖြစ်နေတယ်သူကဘုရားဖြည့်ပြီးပြီဖြည့်ပြီးတဲ့ပုဂ္ဂိုလ်ကသူ့အတွက်သူပြန်ပြီးတရားတွေဟောနေဖို့လိုသေးလားမလိုပါဘူးသာဝကတွေအတွက်သာဟောသွားတာပါနော်ဟောသွားတဲ့အချိန်ခါမှာဒီအလုံးစုံသောဒီယုတ်ဒီနန္ဒီကိုသင်္ချေသတို့သိအောင်ကြိုးစားအထောက်ပါမသိခင်ရင်နိဗ္ဗာန်မရဘူးဆိုတာလည်းအတိအကျဟောတယ်ဘယ်ဘုံဘယ်ပန်းဘယ်နည်းလားအဖြစ်ဒီရောက်ဒီနန္ဒီရှုပါသုံးသပ်ရမယ်ဆိုတဲ့သုံးသပ်ပုံဤစနစ်ဒီကိုလည်းစနစ်တကျဟောကြားပေးသွားပါတယ်။ဟောကြားပေးသွားတဲ့အချိန်ခါကျတော့မိမိတို့ကဒီယုတ်တရားကိုသိကျင်တယ်ဆိုရင်ဘုရားဟောထားတဲ့အတိုင်းဓကမထအကျဉ်းဤကျက်ရင်အကျဉ်းဤနဲ့ရှုအကျဉ်းဤကျက်ရင်အကျဉ်းဤနဲ့ရှုဖို့လိုအပ်ပါတယ်နော်။အဲဒီတော့အဲ့ဒီလိုရှုတဲ့အပိုင်းလေးမှာဓကမထအကျဉ်းဤကိုရှုဖို့ကိုဘုန်းကြီးစပြောပါမယ်။မြတ်စွာဘုရားဒီဒီဓကမထအချင်းရှုပါဖို့နိစ္စနိကိုဘယ်မှာဟောခဲ့တယ်လို့မေးတော့မဟာသတိပ္ပဏ္ဏသုတ်တံမှာဟောခဲ့ပါတယ်။ကုဏ္ဏသပရံဘိခဝေဘေကိုအိမမေဝကာယံယထတိတယတပနိဟိတံဓာတုသောပိစ္ဆဝကတိအတိအိမသမင်္ဂယေပထဝီဓာတုအဘောဓာတုဒေဇောဓာတုဝါယောဓာတုတိဘိခဝေခြေတယံတို့ကုဏ္ဏသပရံနောက်တစ်မျိုးသောကဣဒာဤသာသနာတော်များအတွင်း၌ဘေကုယောဂဝါစရယဟန်တော်သည်ယထာတိတံတိမြတ်တိုင်းသောယထာပနိဟိတံဓာမြတ်တိုင်းသောဣမမေဝကာယဣရူပကာယခန္ဓာကိုယ်ကြီးကိုပင်လျင်ဣမသမိင်္ဂယေဣရူပကာယခန္ဓာကိုယ်ကြီး၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိဒေဇောဓာတုဒေဇောဓာတိဝါယောဓာတုဝါယောဓာတိအတ္တိရှိဣတိဤသောဓာတုသောဓာတဘောအဖြစ်ပိစ္ဆဝခတိအတိအတိတလုံးစီတလုံးစီချင်းချင်းသုံးသပ်ရှုပွား၍နေလေ၏ဘုရားရှင်သတ်မှတ်ပေးတဲ့စည်းကမ်းလေးပဲနော်ဓာကြီးဘယ်နှပါးရှိသလဲ၄ပါးပထဝီဓာအာဘောဓာအေဇောဓာဝါယောဓာဓာကြီး၄ပါးဘုရားဟောထားတယ်ဒီခန္ဓာကိုယ်ကြီးထဲမှာပထဝီဓာရှိတယ်အာဘောဓာရှိတယ်တေဇောဓာရှိတယ်ဝါယောဓာရှိတယ်လို့ရှုရမယ်ဒီနေ့ပထဝီဓာအာဘောဓာတေဇောဓာဝါယောဓာဆိုပြီးရှုရမယ်ဘယ်ခန္ဓာကိုယ်လဲလို့မေးတော့ရရင်ရတဲ့အတိုင်းတည်နေတဲ့ဒီခန္ဓာကိုထိုင်ရင်ထိုင်တဲ့အတိုင်းတည်နေတဲ့ဒီခန္ဓာကိုသွားရင်သွားတဲ့အတိုင်းတည်နေတဲ့ဒီခန္ဓာကိုအိပ်ရင်အိပ်တဲ့အတိုင်းတည်ရှိနေတဲ့ဒီခန္ဓာကိုအတွင်းမှာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီလိုရှုနေပါလို့ဘုရားရှင်ကညွှန်ကြားတယ်။အဲဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတော့အတ္တကရာတိကရိကလည်းရှင်းလျားစွာဖွင့်ဆိုထားပါတယ်နော်။အဲဒီတော့အဖွင့်တကုတ်ကတော့ဒီနဂမထအကျဉ်းဤနဲ့ပတ်သက်ပြီးရှုပအတ္တဘုံဤစနစ်နှစ်မျိုးကိုဝိသုတိမေအထက်ကရာဆရာတော်ကဖွင့်ဆိုထားပါတယ်။တဏိဖွင့်တဏိပရမတဏိဖွင့်ဆိုထားတာကတော့တကလံပိအတ္တနရူပကာယမိမိရူပကာယတစ်ခုလုံးကိုခြုံငုံပြီးတော့ဓာကြီးလေးပါစိုက်ရှုပါဆိုပြီးဖွင့်ထားတယ်။နောက်တဏိဖွင့်တာကတော့အရှင်သာရိပုတ္တရာကိုရောမြတ်ကြီးဟောကြားပြတာအစဆုံးမှထားတော်မူတဲ့မဟာဟဋ္ဌိဗတောပမသုတ်တံကိုကိုးကားပြီးတော့ခန္ဓာကိုယ်ဤအသားကြအယိုးကြအရေကြအကြောကြတို့ဉာဏ်တိဟုသောလက်သွင်းပြီးတော့ပထဝီဓာတ်အဘောဓာတ်တိဇောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီးလေးပါးကိုမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။အဲဒီတော့အဲဒီလိုညွှန်ကြားချက်အရာဒုတိယညွှန်ကြားချက်အရာပေါ်လေယောဂီပုဂ္ဂိုလ်တူကိုခွန်ကြီးတို့စတင်ပေးပါတယ်။အဲဒီတော့ပထဝီဓာတ်တင်ရှားတဲ့ပုဂ္ဂိုလ်ကမာမှုတင်ရှားတဲ့ပုဂ္ဂိုလ်ကမာတဲ့ဘောကစရှုရှုလို့ရပါတယ်။မာမှုသဘောကိုစတင်ပေးလိုက်တဲ့အခါမှာအခက်အခဲအနည်းငယ်ရှိမယ်ဆိုရင်တော့တွန်းတဲ့သဘောလေးကစရှုရင်လည်းရတယ်နော်အစာပိုင်းမှာတော့မိမိအတွက်လက်ကူလွယ်ကူရာတက်ကစရှုနိုင်ပါတယ်နောက်ပိုင်းတော့ဘုရားဟောဒေသနာစဉ်အတိုင်းပြောင်းလဲပြီးရှုအောင်မှာဖြစ်တယ်ဒီတုံးတဲ့သုံးလုံးမှာကာယခါခွေးကစတာမှန်တော်လဲဒီကလေးကဝါလုံးတန်းကစတင်ပေးမှသဘောပေါက်မှာဖြစ်ခဲ့ရင်သူ့ကိုဘာလုပ်ရလဲ ဝါလုံးလေးကစတင်ပေးရတာပဲနော်ဒီပုံစံအတိုင်းပဲတွန်းတဲ့သဘောလေးကဝါလုံးတန်းနဲ့တူနေပါတယ်များသောအဖြစ်ယောဂီပုဂ္ဂိုလ်တွေမှာတွန်းတဲ့သဘောကထင်းလဲထင်းလွဲတယ်ရှုလို့လည်းနည်းနည်းလေးပိုးပြီးတော့လွယ်ကူတယ်ဒီတော့ဒီတွန်းတဲ့သဘောဘယ်နေရာကရှုမလဲကြိုက်တဲ့နေရာကရှုနိုင်ပါတယ်နော်တွန်းကန်တဲ့သဘောဆိုတာကကိုယ်နဲ့ဒကာကြီးတွေသဘောပေါအောင်သွားနှစ်ခုထိထားကြည့်ခြမင်းဝါဆိုနည်းနည်းလေးဖိပြီးအံကိုကြိတ်ကြည့်လိုက်ပါအတွဲမှာတွန့်ကန်နေတဲ့သဘောတွေ့နေတယ်အဲ့ဒီပုံစံမျိုးပဲနော်ရှုတဲ့အခါဘယ်လိုရှုရမလဲလို့မေးရင်တော့တွန့်တဲ့သဘောထင်ရှားတဲ့နေရာဘယ်နေရာကမဆိုရှုနိုင်ပါလဲဝမ်းပိုက်စိတ်တန်နေတဲ့ပုံကိုယ်လေးကဝမ်းပိုက်ကစရှုလဲရပါတယ်အာဝင်လေတွဲလေးကနေစရှုကျင်နေဆိုလဲရှုလို့ရတယ်ကြိုက်နှစ်တဲ့နေရာကရှုနိုင်ပါတယ်နေရာဆိုတာကခဏပါနောက်တကောလုံးမြင်အောင်ကြည့်အောင်ဘာဖြစ်လို့လဲခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြညံဆိုင်ပြီးတော့ရှုရမယ်ဆိုတော့ခန္ဓာကိုယ်မှာအသားအကျောအယိုးအရေလွတ်တဲ့နေရာဆိုတာရှိလားမရှိဘူးတကုံလုံးမြင်အောင်ရှုရအဲဒီလိုရှုတဲ့အပိုင်းလေးမှာတုံးတဲ့တော့ခုနေဆိုတော့နမုနာအသက်ရှုတဲ့နေရာနော်ခုနကအာနာပါနကမ္မဋ္ဌာန်းကတော့ပြောခဲ့ပြီခုပြောမှတက်အသက်ရှုသွင်းလိုက်ကြည့်ခေါင်းဘဟုအလယ်လောက်မှာစိတ်ကလေးစိုက်ထားကြည့်အသက်ရှုသွင်းလိုက်တဲ့အခါတွန်းဝင်သွားတဲ့သဘောအသက်ပြန်ရှုထုတ်ကြည့်ရှုထုတ်လိုက်တဲ့အချိန်ကမှတွန်းထွက်လာတဲ့သဘောအဲဒီလိုတွန်းကန်တဲ့သဘောလေးကိုမြင်အောင်ကြည့်ပါသဘောမပေါ်ဘူးဆိုလို့ရှိရင်တော့ရှည်သွားလေးနည်းနည်းလေးဖိထားကြည့်လိုက်ရှည်သွားလေးနည်းနည်းဖိပြီးတော့ပြန်ပြီးအသက်ရှုကြည့်တွန်းအားတွေများနေတာတွေ့လိမ့်မယ်အဲဒီတွန်းကန်တဲ့အားအပေါ်မှာစိတ်ကလေးကိုညင်အောင်ကတ်လိုက်ကတ်လိုက်လို့တွန်းကန်တဲ့အားတွေကသိထင်ရှားလာပြီဆိုရင်အတွင်းပိုင်းကနေစပြီးအပြင်ပိုင်းကိုတစ်ဖြည်းဖြည်းဖြန့်ကြည့်ပါအရေကအပေါ်ယံလေးကိုတော့လိုက်မကြည့်နဲ့အတွင်းဘက်ကနေအပြင်ဘက်ကိုဖြန့်ကြည့်တကောင်းလုံးဘယ်နေရာကြည့်ကြည့်တွန်းတာတွေ့ရင်11လောက်နည်းနည်းရွှေ့ကြည့်နည်းနည်းရွှေ့သွားအဲ့ဒီကနေရင်ပတ်1ဘိုက်စသည်ဖြင့်တကောင်းလုံးအသားကြအယိုးကြအရေကြအကျောကြညံဆိုင်ကြည့်ရတဲ့အပေါ်ယံလေးတော့မကြည့်ပါနဲ့အတွင်းဘက်ကိုဥစားပေးပြီးစိုက်ပြီးရွှေ့သွားပါရည်ရွယ်ချက်ကအသားအကျောအယိုးအရေဆိုတာကမရှိဘူးရှိတာကဓာတ်ကြီးလေးပါပဲလို့ဒီလိုသိအောင်ရှုမဲ့ကန္တဖြစ်ပါလေအဲ့ဒါကြောင့်ခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြကိုညံဆိုင်ပြီးတော့အဲ့ဒီတွန်းတဲ့သဘောလေးကိုတော့ချောခေါင်းကနေခြေထောက်အထိမြင်အောင်ကြည့်ပါ။ဘာတွေတွန်းနေတယ်လို့မေးရင်တော့အများစုရှိနေတဲ့တွန်းကံမှုသဘောကတော့အသက်ရှူတဲ့နှုတ်နဲ့အညီခန္ဓာကိုယ်ထဲမှာတွန်းကန်တဲ့သဘောတွေလည်းရှိတယ်။နှလုံးသွေးရဲ့ခုန်နဲ့စွန့်အင်ကြောင့်ခန္ဓာကိုယ်ထဲမှာတွန်းနေတဲ့သဘောတွေလည်းရှိပါတယ်။ဒါကသမုဒိသစ္စာနဲ့ကနေနားလည်အောင်ပြောတဲ့စကားသာဖြစ်ပါတယ်။တကယ်တော့ယုတ်ကလအမှုန်တိုင်းအမှုန်တိုင်းမှာတွန်းကန်တဲ့အားရှိနေပါတယ်နော်အဲ့ဒီတွန်းကန်တဲ့အားတွေရှိနေခြင်းကြောင့်ခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြညံဆက်ပြီးတော့လိုက်ကြည့်ပါတပြေးပြေးလိုက်ကြည့်လိုက်လို့တွန်းတဲ့သဘောပေါက်ပြီဆိုရင်သွားနှစ်ခုထိထားကြည့်မာနေတယ်လက်နှစ်ခုထပ်ထားကြည့်မာနေတယ်တင်းမနဲ့ကြမ်းနဲ့ထိတဲ့နေရာကိုစိုက်ကြည့်မာနေတယ်အဲ့ဒီလိုမာမှုထင်ရှားတဲ့တနေရာကစပြီးမာတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပါတကောလုံးတန်တုတ်တန်ခဲကြောက်တုံးကြောက်ခဲလို့မာသွားပြီဆိုရင်တော့တွန်းတာလေးပြန်ရှုတွန်းတာလေးတကောလုံးပြန်ရင်မာတာပြန်ရှုလိုက်ထက်ခါထက်ခါရှုပေးတွန်းတာရှုလိုက်မာတာရှုလိုက်ထက်ခါထက်ခါရှုရင်ကျန်းတန်းတဲ့သဘောတစ်ခုပေါ်လာတတ်ပါတယ်ကျန်းတဲ့သဘောဆိုတာကအပေါ်အန်သောထိတ်ကလေးကိုရှာလေးနဲ့ပုတ်ကြည့်ပါကျန်းနေတယ်အဲဒီလိုကျန်းတဲ့ပုံစံမျိုးလိုလုံးကြီးကိုလက်ကလေးနဲ့အသားလေးလက်ကုံလေးနဲ့ပုတ်ကြည့်ပါကျန်းနေတယ်အဲ့ဒီလိုကျန်းနေတဲ့ပုံစံမျိုးလိုဒီကုံလုံးကျန်းတဲ့သဘောညံနေမှာထင်လောက်အောင်ရှုပါမတင်ကြရင်တော့အဲ့ဒီအပေါ်အန်သွားထိတ်ကလေးရှာလေးနဲ့ပုတ်ပြီးတော့ကျန်းတဲ့သဘောကိုစိုက်ကြည့်စိုက်လိုက်လို့မှမရဘူးဆိုလို့ချင်းတော့အဲ့ဒီနေရာလေးမှာတွန်းနေမာရာပြန်ရှုပါတွန်းနာမာရာကလွယ်ကူနေတဲ့အတွက်တွန်းတဲ့သဘောနဲ့မာတဲ့သဘောနဲ့တွဲပြီးကျန်းတဲ့သဘောတစ်ခုပါပေါ်လာလိမ့်မယ်တွန်းကန်တဲ့သဘောမာတဲ့သဘောကျန်းတဲ့သဘောသုံးခုတွဲရှုလိုက်ရင်တော့လလွယ်ကူကူနဲ့တစ်ခုလုံးပြန့်သွားတတ်ပါတယ်တစ်ခုလုံးမှာပြင်းပြင်းပြင်းပြင်းရွရွရွရွနဲ့ဖြစ်နေတာဒီကျန်းတဲ့သဘောရဲ့အရှိပေးဖြစ်ပါတယ်အဲ့ဒီဥစ္စာကိုအဲ့ဒီသဘောပါလေးကိုစိုက်ကြည့်ပြီးတော့ကျန်းတယ်လို့ဆက်လက်ပြီးရှုလိုက်မယ်ဆိုရင်တစ်ခုလုံးဘဲနဲ့စုပ်ပြီးပုတ်တယ်လို့ကျန်းတန်းနေတဲ့သဘောတွေညာနဲ့ထင်လာလိမ့်မယ်နော်ပေါင်းလိုက်တော့တတ်ပနှစ်ခုရှိပြီလေသုံးခုတွန်းကန်တဲ့သဘောမာတဲ့သဘောကျန်းတဲ့သဘောအဲ့ဒီသဘောသုံးခုထင်ရှားပြီဆိုရင်လေးတဲ့သဘောတစ်ခုတက်တိုးရှုကြည့်လက်ကလေးနဲ့ပေါင်ကိုဖိကြည့်ပါလေးနေတယ်တင်းမနဲ့ကြမ်းနဲ့ဖိကြည့်လိုက်လေးနေတယ်အဲ့ဒီလိုလေးမှုထင်ရှားတဲ့တဏှာကစပြီးလေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်မာတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောကဂရုပထဝီဓာတ်အုပ်စုဖြစ်ပါတယ်အဲ့ဒီဂရုပထဝီသုံးခုနဲ့တုံးတဲ့သဘောရပြီဆိုရင်နောက်တစ်ခါဝါယောဓာတ်ထဲမှာထောက်ကန်တဲ့သဘောတစ်ခုတိုးပြီးရှုကြည့်သူကလွယ်ကူတယ်ဘာဖြစ်လို့ထောက်ကန်နဲ့နောက်ထပ်သင်ရလဲလို့မေးတော့တွန်းတာနဲ့မာရာလေးနဲ့တွဲရှုမှဒီထောက်တဲ့သဘောကပိုပြီးသဘောပေါက်တယ်။ အင်းဒီပြောတော့မယ်ကြံရင်ကြားခေါ်တဲ့ဒုတိယနဲ့ထောက်တာလို့ဒီခန္ဓာအင်္ဂုံမလဲအောင်ထိန်းထားတဲ့စွမ်းအားလေးကိုထောက်တယ်လို့ခေါ်တာအကယ်၍ဒီထောက်ခံတဲ့ဝါယောတမရှိခင်ဒီကကြီးတွေထိုင်တဲ့အတိုင်းမတီးပဲဒီခန္ဓာအင်းကြီးလဲသွားနိုင်တယ်မတင်းကြရင်ကာခန္ဓာကိုယ်ကိုနည်းနည်းလေးလှုပ်ကြည့်ပါပြန်ပြန်ထိန်းလိုက်တဲ့သဘောလေးပဲနော်မာရာလေးနဲ့တွဲရှုမယ်ဆိုရင်ဒုက္ခလေးနဲ့ထိန်းထားသလိုလက်ထားထားတဲ့အတိုင်းခြေထောက်ထားထားတဲ့အတိုင်းကိုယ်ထားထားတဲ့အတိုင်းခေါင်းကိုထားထားတဲ့အတိုင်းငြိမ်နေအောင်ထိန်းထားတဲ့စွမ်းအားလေးပဲအဲ့ဒီထောက်ကန်တဲ့သဘောကိုသဘောပေါက်ပြီမာရာလေးနဲ့တွဲရှုလိုက်လို့သဘောပေါက်ပြီဆိုရင်ပေါင်းလိုက်တော့သဘောတရားဘယ်နှခုရပါလဲ၅ခုတွန်းတဲ့သဘောမာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောအဲ့ဒီ၅ခုရရင်တောင်းနာနဲ့ထောက်တာကတော့ဝါယောတ္တဖြစ်ပါတယ်နော်မာရာကျန်းတာလေးတာကဂရုပထဝီတ္တဖြစ်တယ်အဲ့ဒီမှာပထဝီတ္တနဲ့ပတ်သက်ပြီးတော့နောက်ထပ်၃ခုရှိနေသေးတယ်ဓမ္မနိကပါဠိတော်မှာလာတယ်ပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောပြောမှုထင်ရှားတဲ့နေရာဘယ်နေရာကမဆိုရှုနိုင်ပါတယ်ဥပမာအောက်အတွင်းနှုတ်ခမ်းသားလေးရှာလေးနဲ့ထိတာကြည့်ပြော့တယ်အဲဒီလိုပြော့တာလေးရှုတော့မယ်ဆိုလို့ရှိရင်ခုနကယာပိတ္တတ၅ခုကိုတစ်ခေါက်နှစ်ခေါက်စသည်ရှုပြီးတဲ့အချိန်ကစိတ်ကိုလျှော့ချလိုက်ရတယ်ခန္ဓာကိုယ်နည်းနည်းလေးဖြော့ထားအောင်အတွင်းနှုတ်ကန်သားလေးရှားလေးနဲ့ထိပ်ပြီးပြော့တယ်ပြော့တယ်လို့စိတ်ကလေးဆက်ပြီးပြော့မှုသဘောကိုတော့အယူပြီးရှုလိုက်ဒီကုလုံးကုန်းပုံတော့မုံကျွဲတယ်လို့ပြော့သွားလိုက်အဲ့ဒီပြော့မှုကထင်ရှားပြီဆိုရင်အဲ့ဒီပြော့နေတဲ့အောင်အတွင်းနှုတ်ကန်သားလေးကိုရှားလေးတွေဆုပ်ပြီးပုတ်ကြည့်ပါချောနေလိုက်အဲ့ဒီချောတဲ့သဘောလေးတစ်ခုဆက်ရှုလိုက်ပြော့တယ်ချောတဲ့သဘောကဒီကုလုံးစီလေးနဲ့တုတ်ပုတ်သလိုချောတဲ့သဘောထင်ရှားလာပြီးပြော့တဲ့သဘောလည်းဝါကွမ်းဆိုင်လေးကဲ့သို့တော့မှမုံကျွဲတဲ့ကဲ့သို့ပြော့တဲ့သဘောလဲထင်ရှားပြီဆိုရင်ပေါ့တဲ့သဘောတခုပေါ်လာပါတယ်ပေါ့တယ်ဆိုတဲ့ဥစ္စာကမထင်ရှားခဲ့ဘူးဆိုလို့ရှိရင်တော့လေးတာပြန်ဆက်လိုက်ဆန့်ကျင်ဘက်ကလေးလုပ်ပြီးရှိရတယ်လေးနေတဲ့အချိန်ကမှလက်ညှိုးလေးတစ်ချောင်းကိုအသာလေးမှကြည့်ပါပေါ့နေလိမ့်မယ်အဲ့ဒီလိုပေါ့တဲ့သဘောညာနဲ့ထင်လာပြီဆိုရင်ပြော့တဲ့ချောတဲ့ပေါ့တဲ့သဘောကလဟုပထဝီအုပ်စု၃ခုဖြစ်ပါတယ်ပေါင်းလိုက်တော့သဘောတရားဖြစ်နှစ်ခုရှိပြီလေ၈ခုမာကျန်လေးပြောချောဘောကပထဝီသဘောတရား6ခုထောက်ကန်တုံကန်နာကဝါယောတသဘောတရား2ခုပေါင်းလိုက်တော့တဏ္ဏဘသဘောတရား6ခုနောက်သဘောတရား2ခုကတော့လွယ်တယ်ပူတယ်သဘောအေးတယ်သဘောပူမှုထင်ရှားတဲ့တဏျာကစပြီးပူတယ်သဘောတကုလုံးမြင်အောင်ကြည့်ပါမထင်ရှားရင်တော့လဝါနဲ့လက်နှစ်ခုကိုထပ်ထကြည့်ပါထပ်ထတဲ့နေရာလေးမှာပူနေတဲ့သဘောထင်ရှားလိမ့်မယ်အဲ့ဒီပုံမှုထင်ရှားတဲ့တဏျာကစပြီးပူတဲ့သဘောတကူလုံးမြင်အောင်ကြည့်ဝင်းလေးနှာတိပြဆိုင်ကြည့်ပါအေးနေလိမ့်မယ်အေးမှုထင်ရှားတဲ့တဏျာကစပြီးအေးတဲ့သဘောတကူလုံးမြင်အောင်ကြည့်ပါပူတဲ့သဘောအေးတဲ့သဘောကဒီစောတဲ့ဓာတ်ဘယ်နှပါဖြစ်သွားပါလဲဓာတ်၃ပါနော်အဲ့ဒီဓာတ်၃ပါသဘောတရား၁၀ခုထက္ခဋ္ဌကရှုပါထက္ခဋ္ဌကရှုလိုက်ရင်ဖွဲ့စည်းတဲ့သဘောတစ်ခုအလိုလိုပေါ်လာမယ်ဖွဲ့စည်းတာကသဘောမပေါက်ရင်ပဲပဲလက်ကဝတ်ကလေးကိုညာဘက်လက်ကလေးနဲ့အသားလေးဆုပ်ကန်ကြည့်လိုက်ပါတင်းကျပ်နေလိုက်ပါအဲ့ဒီလိုတကောလုံးကျုံးနေစည်းတယ်လို့တင်းကျပ်ပြီးနေတဲ့သဘောကိုဖွဲ့စည်းတယ်လို့ခေါ်ပါတယ်အဲ့ဒီဓာတ်သဘောတရား၁၀လုံးကိုတက္ကတက္ကရှုရင်လည်းဒီဖွဲ့စည်းတဲ့သဘောပေါ်လာတတ်တယ်တကယ်၍မှ၁၀ခုကိုနာယဝတ္တနာကြီးလောက်ရှုလို့မှဒီဖွဲ့စည်းတဲ့သဘောကိုသဘောမပေါက်ရင်တွန်းနာနဲ့မာရာသဘော၂ခုကိုတက္ကတက္ကရှုပေးပါဖွဲ့စည်းတဲ့သဘောပေါ်လာပါလိမ့်မယ်ဖွဲ့စည်းတဲ့သဘောကအာဘောဓရဲ့အာဘန္ဒနလက္ခဏာဖြစ်ပါတယ်။အဲဒီဖွဲ့စည်းတဲ့သဘောထင်ရှားပြီဆိုလို့ရှိရင်တော့သူယောဂီပုဂ္ဂိုလ်ကနောက်တစ်ဆင့်တက်ပြီးမလုပ်ရမလဲ။ယူစည်းတဲ့သဘောစိုက်ကြည့်ပါ။သွားအတွင်းသွားအရင်၊ရှားအရင်၊ရှားပြားစတဲ့ထိုးထိုးနေရာတွေကနေတည်တည်ယူကြနေတယ်။အဲဒီလိုယူစည်းမှုထင်ရှားတဲ့တဏျာကစပြီးစီးဆင်းနေတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပါ။တကောလုံးမှာဘာတွေစီစဉ်နေတယ်လို့မေးတော့သွေးတို့ချွေးတို့တလိတ်တို့ပြီးတို့စသည်ဖြင့်ယူစည်းတဲ့အုပ်စုအဘောအုပ်စု12မျိုးရှိပါတယ်။ကိုယ်ပိုင်းမှာသွေးတွေချွေးတွေတွေ့ဖို့လုံရင်တော့မဟုတ်သေးပါဘူးစီစဉ်နေတဲ့သဘောမြင်ဖို့လုံရင်ဖြစ်ပါတယ်။ယူဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောကအဘောတနော်စီစဉ်နေတာတကောလုံးမြင်ပြီးဆိုရင်တော့ယူစည်းဖွဲ့စည်းကအဘောတ deliver စုံသွားပြီနော်။သဘောတရားဘယ်နှခုရှိမလဲ12ခုအဲ့ဒီ12မျိုးကိုထက္ကရှုပေးရတယ်ရှုလိုက်လို့တွက်လာပြီဆိုရင်တော့ဘုရားဟောတေသနာစဉ်အတိုင်းပြန်ပြောင်းပါပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီကမာတဲ့သဘောကျန်တဲ့သဘောလေးတဲ့သဘောဂရုပထဝီတဥစုပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောလဟုပထဝီတဥစုနှုတ်စုနော် ယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောတ။ဘူးတဲ့သဘောအေးတဲ့သဘောကသီဇောတ။ထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောကဝါယောတ။ပေါင်းလိုက်တော့သဘောတရား12ခု။အဲဒီပေါင်းလိုက်တဲ့အချိန်ခါကျတော့သဘောတရား12ခုတက်ကြည့်လေးပါဖြစ်ပါလေ။အဲဒီသဘောတရား12ခုကိုအစဉ်အတိုင်းမာကျန်လေးပြောချောပေါ့ယောစီဖွဲ့စီပူဟေးထောက်ထောက်ဆိုပြီးဒီအစဉ်အတိုင်းထက်ခါထက်ခါရှုကြည့်ပါရှုလိုက်တဲ့အချိန်ခါမှာဥပမာမာရာရှုတဲ့ခေါင်းကနေခြေတော်အထိတစ်ကိုယ်လုံးပြန်တယ်ကျန်တာဆက်ရှုကြည့်ကျန်တာခြေတော်ကနေခေါင်းကနေခြေတော်အထိတစ်ကိုယ်လုံးပြန်ရင်လေးတာဆက်ရှုအဲဒီလိုထက်ခါထက်ခါရှုလိုက်ပါများလာရင်တစ်ခုရှုတော့လဲနှစ်ခုသုံးခုတွေ့တတ်တယ်ကောင်းပါတယ်အားလုံးပြန်လို့တွေ့လဲပိုကောင်းပါတယ်အဲဒီလိုရှုပါများလာတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကမာရာကနေပြီးတော့12ခုပေါ့နော်ဘောတွန်းကန်တဲ့အထိသဘောတရား12ခုပြည့်သွားမယ်ဆိုရင်တစ်ခေါက်ဓမီနေအတွင်းမှာနှစ်ခေါက်သုံးခေါက်လောက်ရအောင်တော့လေ့ကျင့်ရပါတယ်ဒါအနည်းဆုံးပမာဏပဲဒီနဲ့စွန့်နိုင်ရင်အချိန်များစွာရရင်ပိုကောင်းတယ်အဲဒီလိုရှုလိုက်လို့တော်တော်လေးဓာတ်တွေကစုံကြီးလာပြီဆိုတဲ့အချိန်ခါကျတော့မှထိုယောဂီသူတော်ကောင်းကဘာလုပ်ရသလဲပုစုဖွဲ့ရတယ်မာကျန်လေးပြောချောပေါ့ကိုကြည့်ပြီးတတ်တေကပြန်ကြည့်လို့လို့ထင်လာတဲ့အခါနော်မာကျန်လေးပြောချောပေါ့ယောစီဖွဲ့စီပူဟေးထောက်ထုံးဆိုတဲ့ဒီအုပ်စုလေးတွေအလိုက်ထင်ထင်ရှားရှားလေးမြင်အောင်လေ့ကျင့်ပေးရတယ်လေ့ကျင့်လို့တော်တော်လေးအောင်မြင်လာပြီဆိုတဲ့အချိန်ခါမှာမိမိထိုင်နေတာကိုခုနကဝိသုဒ္ဓိမေအတ္တကရမှာညွှန်ကြားထားတဲ့အတိုင်းသကလံမိအတ္တနောရူပကာယအဝဇ္ဇတဝါဆိုတဲ့အတိုင်းမိမိရူပကာယတစ်ခုလုံးကိုညံနဲ့ဆင်ခြင်ပြီးခြုံငုံကြည့်ရတယ်ခေါင်းကနေတော့ဖြိုမကြည့်နဲ့ခေါင်းကနေဖြိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ခေါင်းကြီးခဲနေတတ်တယ်ခေါင်းလောက်ကနေစပြီးအပေါ်နဲ့အောက်မျှပြီးဒီကုလုံးခြုံငုံကြည့်ပါခေါင်းတက်တဲ့ကိုလည်းစိုက်မကြည့်နဲ့ခေါင်းတက်တဲ့စိုက်ကြည့်ရင်ခေါင်းကြီးခဲပြီးတော့ယောဂီကဓာတ်ရဲ့လွန်ကဲလာတဲ့သဘာဝကိုခံမနိုင်ဖြစ်တတ်ပါတယ်ဒါကြောင့်ခေါင်းလောက်ကနေစပြီးအပေါ်နဲ့အောက်မျှပြီးဒီကုလုံးကခြုံငုံပြီးတော့ကြည့်ပါဒီလိုခြုံငုံကြည့်တဲ့အပိုင်းမှာလဲဓာတ်ကသာဥစားပေးပြီးအာယုံယုံရှုပါမာကျန်လေးပြောချောပေါ့ယောစီဖွဲ့စီပူဟေးထောက်ထုံးဆိုတဲ့ဒီသဘောတရားလေးတွေကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုထပ်ခါထပ်ခါရှုကြည့်ပါပထမထိုင်တိုင်းချင်းတော့ခြေဆုံးကောင်းဆုံးရှုရတယ်ခြေဆုံးကောင်းဆုံးရှုလို့ဓာတ်ကြီးကတော်တော်လေးသွတ်သွတ်လဲ့လဲ့ဖြစ်လာတဲ့အခါခြုံကြည့်တာပါနော်ဒါကထိုင်တိုင်းထိုင်တိုင်းလေ့ကျင့်ရမယ်သဘာဝတစ်ခုပဲသွတ်သွတ်နောက်ထပ်သဘာဝတစ်ခုမိမှဆုလို့ထပ်ပြီးသတိပေးရမယ်ဆိုရင်တော့ခုနကအာနာပါနကိုမိမိကစရုတ်တဇန်အထိသမာဓိထောင်ထပ်ပြီးတဲ့သူတော်ကောင်းဖြစ်တယ်ဒါကြောင့်ဒီစရုတ်တဇန်သမာဓိကိုထိုင်တိုင်းထိုင်တိုင်းအရင်ထူထောင်ရတယ်ထူထောင်လို့သရုတ်တဇန်သမာဓိဆက်ပြီးဆိုရင်သရုတ်တဇန်သမာဓိမှာထပ်ပြီးတဲ့အခါမှာဂုကဲ့သို့မာကျန်လေးပြောချောပေါ့ယောစီဖွဲ့စီပူဟေးထောက်ထုံးဆိုတဲ့ဒီတန်ကြီးလေးပါကိုခြေဆုံးကောင်းဆုံးပထမရှုပြီးတော့မှအပေါ်ကနေစီးပြီးဒီကုလုံးကိုခြုံငုံပြီးမာကျန်လေးပြောချောပေါ့ယောစီဖွဲ့စီပူဟေးထောက်ထုံးဆိုတဲ့ဒီသဘောတရားတွေရှုရပါတယ်အဲဒီလိုရှုလိုက်လို့တန်တေကမြိုင်းလိုလိုပေါ်ပြီးဆိုတဲ့အခါကျတော့မှမာကျန်လေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောစီဖွဲ့စီကိုကြည့်ပြီးတော့အဘောဓာတ်ဦးအေးကိုကြည့်ပြီးတော့ဒီဇောဓာတ်ထောင်းတွန်းကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးလေ့ကျင့်ရှုရတယ်။လေ့ကျင့်ရှုတဲ့အပိုင်းမှာနှုံသားလေးကပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဆိုပြီးအဲ့ဒီလိုမနည်းမမြန်ရှုရပါလေ။အဲ့ဒီလိုမနည်းမမြန်ရှုလိုက်မယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းတတိလေးပါအာယုန်၌ဘာဝနာစိတ်တည်ညီဝတ်စွာကပ်ပြီးတည်လာပါလိမ့်မယ်။အဲဒီလိုဘာဝနာစိတ်ကတတိလေးပါအာယုန်မှာညီဝတ်စွာကပ်ပြီးတည်လာပြီဆိုလို့ရှိရင်တော့ဘာတွေ့တတ်တယ်လဲ။မြတ်တော်အဖင်ညီကိုရောက်ခဲ့တော့ညစ်ထက်တတ်မဖြုတ်တပြူအယောင်ကိုစပ်ပြီးတွေ့တတ်ပါတယ်။တွေ့ပင်နဲ့အဲ့ဒီအယောင်ကိုနှလုံးမသွင်းသေးပဲခန္ဓာကိုယ်မှာပဲတတိလေးပါဆက်ရှုပါရှုလိုက်တဲ့အချိန်ကမှတချို့ယောဂီများမှဒီအယောင်ကအပြင်းမှဖြစ်နေတတ်တယ်ခန္ဓာကိုယ်ထဲမှာမဖြစ်ဘူးထိုအချိန်ကမှဒီအယောင်ကိုဂရုမစိုက်ပါနဲ့ခန္ဓာကိုယ်မှသာတတ်ကိုဦးစားပေးရှုပါရှုလိုက်ရင်ခန္ဓာကိုယ်မတွေ့တော့ပဲခုနကလိုမိခိုးရောင်ခဲ့တော့ညစ်တတ်တဲ့အဖြူအတုံးခဲလိုက်ကြီးသွားတွေ့တတ်တယ်အဲ့ဒီအချိန်ကမှလည်းဒီအဖြူအတုံးခဲကမခိုင်မခန့်ရှိနေသေးရင်တော့သူ့မှာတလီပါပြောင်းစိုက်လို့မရဘူးစိုက်လိုက်တဲ့နဲ့ပျောက်ပျောက်သွားတတ်ပါတယ်အဲဒီတော့မူလရှင်ပြတဲ့အတိုင်းတကောလုံးကိုချုံကုန်ပြီးဓာတ်ကိုယ်သာဆက်ရှုနေလို့ဒီအဖြူအတုံးခက်ကလည်းခိုင်ကလာပြီဆိုလို့ရှိရင်တော့အဲဒီမိခိုးရောင်ခက်တို့ညစ်တတ်တာရှိနေတယ်ဒီအဖြူအတုံးခက်ကပုံကိုတိုင်းမှာတော့ခန့်ကြံကြမဖြစ်ပါဘူးတချို့ပုံကိုများမှခဏဖြစ်ပြီးတော့အဖြူအဆင့်ဝါကွမ်းစွမ်းခက်တို့ဖြူနေတဲ့အဆင့်ကုတတ်တယ်တချို့ပုံကိုများမှလည်းလွယ်လွယ်နဲ့မကုရှိတတ်ပါတယ်ဘာကြောင့်ဒီလိုကွာခြားနေရတယ်လို့မေးရင်တော့ အနေကဓကမထနဲ့ပတ်သက်ပြီးစိဘုဒ္ဓရဲ့ဗာရမီရင်ကျောင်းနေတဲ့တော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့အဖြူရောင်အဆင့်ကိုခဏလေးအတွင်ကူးသွားတတ်တယ်။မိခိုးရောင်အဆင့်မှာကြာကြာမနေရတတ်ဘူး။အနေကစိဘုဒ္ဓရဲ့ဗာရမီအရှိန်ဝါကအနည်းငယ်အပြော့နေခဲ့မယ်ဆိုရင်တော့ထိုမိခိုးရောင်အဆင့်မှာကြာနေတတ်တယ်။ဒီတော့ဝါကွားဆိုင်လိုဖြူနေတဲ့အဖြူပဲဖြစ်ဖြစ်မိခိုးရောင်ကဲ့သို့ညစ်ထက်တဲ့အဖြူပဲဖြစ်ဖြစ်အဲ့ဒီအဖြူမှာနိုင်ဝက်တနိုင်လောက်ဒီအဖြူကခိုင်းနေပြီဆိုရင်ဒီအဖြူမှာပြောင်းပြီးတော့တလေးပါရှိသွားမှာဖြစ်ပါတယ်။အဲ့တော့ဒီတလေးပါကရှုနေရင်လေဒီအဖြူတော်ဒီတကြီးလေးပါတို့ရဲ့အစုအပုံမဲ့ဆိုတာတော့မြတ်တော်အဖြစ်ယောဂီတွေသဘောပေါက်တာပါတယ်တို့တော့လက်ချွတ်ယောဂီတွေကြတော့သဘောမပေါက်ဖြစ်နေတတ်တယ်အဲ့ဒီလိုသဘောမပေါက်ဖြစ်နေပြီဆိုရင်တော့ဘာလုပ်မလဲဒီကုလုံးရှုနေကြအတန်ချုံပြီးတော့မာရာရှုလိုက်ဒီအဖြူတော်ကြီးမှာမာရာရှုလိုက်ဒီကုလုံးရှုနေကြအတန်ချုံပြီးမာရာရှုလိုက်အဖြူတော်ကြီးမှာမာရာရှုလိုက်အဲ့ဒီလိုထက်ကထက်ကရှုပေးရတယ်ရှုပါများလာတဲ့အချိန်ခါမှာမာရာအဖြူတော်ကြီးမှာသဘောပေါက်ရင်မာရာကျန်တာနှစ်ခုနောက်ခုသဘောပေါက်ရင်၃ခုစသည်ဖြင့်တဖြည်းဖြည်းတွပြီးတော့မာကျန်လေးပြောချောပေါ့ယောစီပွဲစီပူဟေထောင်းတွန်းဆိုပြီးသဘောတရား၁၂မျိုးပြည့်အောင်ရှုရတယ်။ရှုလိုက်တဲ့အချိန်ကမှအပြုတ်တုံးကြီးအခဲကြီးမှဒီမာကျန်လေးပြောချောပေါ့ယောစီပွဲစီပူဟေထောင်းတွန်းဆိုတဲ့ဒီသဘောတရား၁၂ခုကိုညာနဲ့ထင်းထင်းရှားရှားတွေ့ပြီးဆိုရင်တို့ယောဂီပုဂ္ဂိုလ်ကဘာလုပ်ရသလဲ။အဲဒီမှာ၄ချက်ပြန်ပြောင်းရတယ်။မာကျန်လေးပြောချောပေါ့ကိုကြည့်ပြီးတော့ပထဝီဓာတ်ယောစီပွဲစီကိုကြည့်ပြီးတော့အာဘောဓာတ်ပူအေးကိုကြည့်ပြီးဒီသောဓာတ်ထောက်တုံးကိုကြည့်ပြီးတော့ဝါယောဓာတ်လေးချက်ရှုရတယ်။မနည်းမမြန်ရှုပါပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝါယောဓာတ်အဲ့ဒီလိုမနည်းမမြန်ရှုနေပါ။အဲ့ဒီလိုရှုပါများလာလို့ရှိရင်တော့တဖြည်းဖြည်းသမာဓိကခိုင်းလာပြီဆိုရင်တော့ဝါကားဆိုင်တော်ဆွဆွဖြူနေရကနေရေကဲတုံးဖန်တုံးမှန်တုံးကဲ့သို့ကြည်လင်တော့ပါနေတဲ့အဆင့်ကုသွားတယ်အဲ့ဒီအကြီးကဘာအကြီးသေးလဲလို့မေးတော့ဘုရားရှင်ကအကြီးဓာတ်ဆိုတဲ့နာမည်နဲ့ဟောထားတဲ့ရုပ်တွေဘယ်နှမျိုးရှိသလဲ၅မျိုးရှိတယ်ပတာဒရုပ်လို့ခေါ်ပါတယ်ဇက်ခုပတာဒမျက်စိအကြီးသောဒပတာဒနာအကြီးကာဏပတာဒနှာခေါင်အကြီးဇိဝါပတာဒလျှာအကြီးကာယပတာဒကိုယ်အကြီးပေါင်းလိုက်တော့အကြီးရုပ်ဘယ်နှမျိုးလဲ၅မျိုးအဲ့ဒီအကြီးရုပ်၅မျိုးကတကုအညီရော၅မျိုးထဲမှာကာယပတ္တနာခေါ်တဲ့ကာယအကြည်ဓာတ်ကမျက်စိနာနာတရားကိုနှလုံးခေါ်တဲ့၆ဌာနဒွါရ၆ပါးလုံးမှသူကဖြစ်ပါတယ်။တကောလုံးအနံပြရှိတဲ့ယုံလို့ဆိုလိုပါတယ်။အဲ့တော့အကြည်ကာယအကြည်ဓာတ်ကတကောလုံးအနံပြရှိနေတဲ့အခါကျတော့လက်ကလေးနဲ့မိမိခန္ဓာကိုယ်ကိုထိကြည့်ပါထိလို့သိတဲ့နေရာတိုင်းမှာဒီကာယအကြည်ဓာတ်ရှိတယ်။အဲ့တော့ကနခေါ်တဲ့အတုံးအခဲယုံတုံးယုတ်ခဲတွေမပြောခင်အတုံးလိုက်အခဲလိုက်ကြီးကုလို့တွေ့နေခြင်းဖြစ်ပါတယ်။ဒီလိုအတုံးလိုက်အခက်လိုက်ကြည့်တွေ့နေတဲ့အပိုင်းကိုရည်ရွယ်ပြီးတော့ဝိသုဒိမေအထက်ကရာကအာတာတမန္တလန်ဝိယကြီးမို့အပြင်ကဲ့သို့ကြည်နေတဲ့အကြည်တုံးနေအကြည်တက်တယ်ဆိုပြီးဒီလိုဖော်ပြထားတယ်။အဲ့ဒီအကြည်တုံးကြီးမှလည်းဓာလေးပါကိုမြင်အောင်စိုက်ပါ။မစိုက်ကြဘူးဆိုရင်တော့ခုနကပြောခဲ့တဲ့အတိုင်းပဲတစ်ခုလုံးခြုံပြီးမာရာစိုက်လိုက်ဒီအကြည်တုံးကြီးမှမာရာစိုက်လိုက်စသည်ဖြင့်တဖြည်းဖြည်းပြောင်းကြည့်ပါ။ပြောင်းလိုက်တဲ့အချိန်ကမှဒီအကြည်တုံးကြီးမှလည်းမာကျန်လေးပြောချောပေါ့ယောစီပဲစီပွေးထောင်းတုံးဆိုတဲ့တန်လေးပါတသဘောတရား12ခုရှိတယ်လို့ညံနဲ့မှတင်းတင်းကြပ်ကြပ်တွေ့ရပြီဆိုရင်ထိုချင်းခါမှ၄ချက်ပြောင်းရှုလိုက်နော်မာကျန်လေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောစီပဲစီကြည့်ပြီးတော့အာဘောဓာတ်ပူဟေးကြည့်ပြီးဒီဇောဓာတ်ထောင်းတုံးကြည့်ပြီးဝါယောဓာတ်၄ချက်ပဲရှုပါအဲ့ဒီလို၄ချက်ရှုလိုက်လို့ဘာဝနာစိတ်ကညီဝတ်စွာတလေးပါအာယုန်နဲ့ကပ်ပြီးတည်နေပြီဆိုရင်တော့အတိတ်ကစေဘုဒ္ဓတဲ့ဗာရမီရင်ကျောင်းနေတဲ့သရကောင်းဖြစ်ခဲ့မယ်ဆိုရင်ထိုအချိန်ကမှယုတ်ကလအမုံလေးတွေကိုလွတ်လွတ်နဲ့တွေ့တတ်ပါတယ်။အကယ်၍အတိတ်ကသိဖို့တဲ့ဗာရမီအရှင်ဝါကအနည်းငယ်အပြော့နေမယ်ဆိုလို့ရှိရင်တော့အကြည်တုံးအကြည်ပင်ကြီးမှတလေးပါဆိုင်ရှုလိုက်တော့လေထိုအကြည်တုံးကြီးဒီပြိုကွဲမသွားပဲယုတ်ကလအမုံအဖြစ်တော့ပြောင်းလဲမသွားပဲအတုံးလိုက်အခက်လိုက်ကြီးဖြစ်နေတတ်တယ်။ထိုအချိန်ကမှအာဂါဒတကိုမြင်အောင်ရှုဖို့ရမြတ်စွာဘုရားကမဟာယောဂလောဝါဒသုတ်တံမှာညွှန်ကြားထားပါတယ်။အာဂါဒတဆိုတာကတော့အဲ့ဒီယုတ်ကလတည်းရဲ့အကြအပေါက်ဖြစ်တယ်။ပကတိလက်တစ်ခုကိုကြည့်လိုက်ပါတဆက်တည်းလို့ထင်ရတော့လေသတိချာချာတိုက်ပြီးကြည့်လိုက်တဲ့အချိန်ခါမှာမွေးညင်းပေါက်ဆိုတဲ့အပေါက်ကလေးတွေမရှိဘူးလားရှိတယ်အဲ့ဒီပုံစံလိုပဲဒီအကြည်ပင်အကြည်တုံးအကြည်ခဲကြီးမှလည်းအာဂန္တခေါ်တဲ့အပေါက်အကြားလေးတွေကလတ်အမုံလေးတွေတစ်ခုနဲ့တစ်ခုချားထားတဲ့အပေါက်အကြားလေးတွေရှိတယ်လို့အာယုံယူပြီးတော့လင်းအောင်ကြီးစွန့်ရင်အကုန်ကြီးနဲ့ထိုးတာစိုက်ကြည့်ပါထိုးခြင်းခါမှာလင်းအောင်ကြီးတွေကအကောင်းထင်မှဖြစ်ပါတယ်သရုဒ္ဓဇန်သမารိစိုက်စဉ်အချိန်ခါတည်းကဒီလင်းအောင်ကြီးတွေကအကောင်းခဲ့ပြီးဖြစ်တယ်ဒါကြောင့်ဒီအချိန်ကမှလည်းလင်းအောင်ကြီးတွေကအားကောင်းနေပါတယ်။အားကောင်းနေတဲ့အတွက်ထိုလင်းအောင်ကြီးရဲ့အကိုအညီဖြစ်ထိုးဆိုင်ပြီးကြည့်လိုက်ရင်ဒီအာဂါဒတကိုမြင်လိုက်မယ်။အာဂါဒတကိုမြင်လိုက်တဲ့နေ့ဒီပြိုင်နေတဲ့ အာဂါဒအကြဘကိုတွေ့နေတယ်ဒီပဲနေတဲ့ကလပ်အမုံလေးတွေဆက်ပြီးတွေ့ပါတယ်နော်ဒီလိုကလပ်အမုံလေးတွေတွေ့နေတဲ့ယောဂီတို့တော်ကောင်းတွေဒီပရိသတ်ထဲမှာလည်းတော်တော်များများရှိပါတယ်နော်ရှုလို့ရတဲ့တခြားတခြားကမ္မဋ္ဌာန်းဌာနတွေမှာအထုခဲ့လို့ဒီကလပ်အမုံလေးတွေမြင်တဲ့ယောဂီပုဂ္ဂိုလ်တွေလည်းဘောက်တော်ရကိုရောက်လာတာတော်တော်များများရှိကြပါတယ်တွတော်လည်းဒီကလပ်အမုံလေးတွေမှာဓာတ်ခွဲနိုင်တဲ့ပရိသတ်ကတော့အလွန်နေပါတယ်နော်ဘာဖြစ်လို့လဲလို့မင်းတို့ဒီကလအမုံကိုပါရမီရလျော်စွာတွေ့တော့လဲမူလအခြေတိထကရာကဓာတိလေးပါးကိုပြည်တယ်ပြီးတော့ဒီကလအမုံကိုတွေ့အောင်ရှုခဲ့တဲ့လုံနည်းလုံထုံမဟုတ်တဲ့အတွက်ဒီကလအမုံလေးတွေပေါ်လာတဲ့အပိုင်းမှာကလအမုံတစ်ခုတစ်ခုအတွက်မှာဗဒဝီအာဘောတိဇောဝါယောဆိုတဲ့ဓာတိလေးပါးကိုမြင်အောင်ရှုဖို့ရန်အတွက်အခက်အခဲတွေကများစွာရှိလာပြီ။များစွာရှိလာတော့ထုံပုဂ္ဂိုလ်တွေကိုအောက်ခြေကနေစပြီးပြန်သင်ပေးရတယ်။ဘာဖြစ်လို့လဲဒီကလအမုံလေးတွေကပရမဏုမြို့ခေါ်တဲ့အဲ့တွန်းနဲ့အစာပေါင်းများစွာသိမှကသိနေတာကအကြောင်းတစ်ခုပေါ်ပြီးတာနဲ့ချက်ချင်းပြောက်သွားတယ်ပေါ်ပြီးတာနဲ့ချက်ချင်းပြောက်တာဟာဘလောက်ကြာပါသလဲဆိုတာနဲ့ပတ်သက်လို့ဒီနေ့ရန်ကုန်တက္ကသိုလ်မှာရှိနေတဲ့ဒေါက်တာစိန်ထွန်းပေါ်သူကဒီနေ့လာပြီးဘုန်းကြီးထံတင်ကြောင်းဆွေးနွေးတယ်သူဆွေးနွေးကလေးကဒကာကြီးတွေအတွက်စိတ်ဝင်စားဖို့ရဖြစ်လိမ့်မယ်လို့တော့ဘုန်းကြီးယူဆပါတယ်သူတို့သိပ္ပံပညာမှာတဲ့သင်္သားစာတစ်ခုကိုယူပြီးတော့တက်ခွဲကန်းနဲ့တက်ခွဲကြည့်နောက်ဆုံးအဆင့်ရောက်သွားရင်နောက်ဆုံးအဆင့်ရောက်သွားပြီဆိုကြဆိုအလားတူပဲတရိစ္ဆာန်တကောင်ရဲ့အသားစာလေးတစ်ခုကိုယူပြီးတော့တက်ခွဲကန်းနဲ့တက်ခွဲကြည့်နောက်ဆုံးအဆင့်ရောက်ပြီဆိုကြဆိုလူသားတို့ရဲ့အသားစာလေးကိုယူပြီးတက်ခွဲကန်းနဲ့မှတက်ခွဲကြည့်နောက်ဆုံးအဆင့်ရောက်သွားပြီဆိုကြဆိုအဲ့ဒီနောက်ဆုံးအဆင့်ကြရင်အလုံးတူညီနေတယ်နောက်ဆုံးအဆင့်မှနေတူညီသလားလို့မေးတော့မဟုတ်သေးဘူးနောက်ဆုံးအဆင့်မရောက်ခင်ရှင်းနှန်းလေးမှာမိဘရောင်လို့အခိုးလိတ်ကလေးတွေဖြစ်ဖြစ်ပြီးတော့လိမ့်လိမ့်တက်သွားတာတွေ့ရတယ်တဲ့အဲ့ဒီအဆင့်မှလည်းအလုံးတူညီနေတယ်အဲ့ဒီအဆင့်ကတော့ဓာတ်ပုံရပ်ယူလို့ရတယ်နောက်ဆုံးအဆင့်ကတော့သူတို့သိပ္ပံပညာအနေနဲ့နာမည်ပေးထားတဲ့စနစ်အရာပြောမယ်ဆိုရင်တော့လျှက်စီဘုဒ္ဓမတ္တဖြစ်ပါလေဒီလျှက်စီဘုဒ္ဓမတ္တနှစ်ခုတော့ပေါင်းစုံပြီးတာနဲ့ချက်ချင်းပြောက်သွားတယ်ပေါင်းစုံပြီးပြောက်သွားတဲ့အချိန်ဟာဘယ်လောက်ကြာပါသလဲဆိုတာကိုအတိအကျတိုင်တာလို့မရပါနဲ့ခံမှန်းကြည့်အရာပြောပါဆိုရင်တဆက်ကကိုအကျင်ကလေးပေါင်းများစွာပုံရမယ်ဆိုတော့ခမန်းလို့ရတယ်ဆိုပြီးသူကလှဆွနေတယ်။အဲဒီလိုတင်ပြပြီးတော့သူကဗာမေကုံတစ်ခုမေးတယ်လဲဆိုတော့ဗုဒ္ဓအဘိဓမ္မာမှာဒီလိုတွင်းကြီးတယ်ဆိုတဲ့အဆိုရှိပါသလားတဲ့ဒီမေကုံတစ်ခုသူကမေးတယ်ဘုန်းကြီးကတော့ရှိတဲ့ဘက်ကတင်ပြပါတယ်နော်ဘုန်းကြီးတို့တရားတော်သေသွားပြီသေသွားရင်တဘုန်းကြီးတို့ပရမတ္ထသစ္စာဘက်ကပြောရင်ပုတ္တခေါ်တဲ့တေဇောတကြောင့်ဖြစ်တဲ့ယုတ်တေတာကျန်တယ်ကမ္မဇယုတ်တေမရှိတော့ဘူးစေတဇယုတ်တေမရှိတော့ဘူးအဟာရဇယုတ်တေမရှိတော့ဘူးဖြုတ်သွားပြီအလားတူပဲတိရိစ္ဆာန်တကောင်လည်းတည်ကြည်ပြည့်စည်သွားလို့သူရဲ့အသားစားရှိကြရင်ခင်တဟကံကြောင့်ဖြစ်တဲ့ယုတ်မရှိတော့ဘူးဥဒ္ဒုကြောင့်ဖြစ်တဲ့အာဟာရကြောင့်ဖြစ်တဲ့ယုတ်မရှိတော့ဘူးစိတ်ကြောင့်ဖြစ်တဲ့ယုတ်ကြီးမရှိတော့ဘူးဥဒ္ဒစာယုတ်ပဲကျန်တယ်။သစ်ပင်ရင်မြေတောတောင်မှာရှိနေတဲ့သက်မဲ့အရာဝတ္ထုတွေကိုဘုန်းကြီးတို့အမိဓမ္မာဘက်ကဉာဏ်ပညာမျက်စိနဲ့ဓာလီပါဆိုင်ရှုနိုင်ရင်သူတို့လည်းတေဇောတရဲ့အစည်းအဝါတွေပဲဥဒ္ဒုကြောင့်ဖြစ်တာပဲ။ဥဒ္ဒုဆိုတာကတေဇောတကိုခေါ်ပါတယ်။တေဇောတဆိုတာကအခုလိုဓာတိလေးပါရှုနိုင်တဲ့သူတော်ကောင်းတို့ကမိမိခန္ဓာအိမ်မှာပဲဖြစ်စေအပြင်ဘိဒ္ဓအခုလိုကြံ့မြင်မှာပဲဖြစ်စေဖမ်းပြီးတော့အပြင်ဘိဒ္ဓရှုနိုင်တဲ့အပိုင်းရောက်တဲ့အခါဒလိဘဆက်ရှုကြည့်ပါရှုလိုက်ရင်အလုံးအမုံလေးတွေပဲဒီအမုံလေးတွေဟာဘလို့ကြောင့်ဖြစ်တယ်လို့မေးရင်ကလတ်တက်ခုအတွက်မှာတည်ရှိနေတဲ့တေဇောတကြောင့်နောက်ထပ်စင်ကကလတ်တွေပွားနေတာနောက်ထပ်ဒီတေဇောတကစင်ကယုတ်ကလတ်တွေကိုမဖြစ်စေနိုင်တော့ဘူးဆိုရင်တော့ဒီယုတ်တရားတွေနောက်ဆုံးပြောက်ွယ်သွားတာပဲဒီတော့အဲ့ဒီတေဇောတကိုဥတ္တလို့လည်းခေါ်ပါတယ်တေဇောတလို့လည်းခေါ်တယ်ဒီနေ့ယာတိဥတ္တပူတယ်ဒီနေ့ယာတိဥတ္တဤတယ်ပူရာဣရာကိုတေဇောတလို့လည်းခေါ်တယ်ပူရာဣရာကိုဥတ္တလို့လည်းခေါ်ပါတယ်အဲ့ဒီဥတ္တလို့ခေါ်ဆိုအပ်တဲ့ဒီတေဇောတတဲ့ယုတ်ကလအတိတ်အစ်ကိုဖြစ်စေနိုင်တဲ့စွမ်းအားရှိနေတယ်ရှိနေတော့ဘုနကလူသားတို့ရဲ့အသားစားတက်ခွက်ကန်းနဲ့ရောက်သွားတဲ့အချိန်ကမှဥရဇယုတ်ပဲတေဇောကြောင့်ဖြစ်တာပဲအဲ့ဒီအသားတုံးလေးကိုဖမ်းပြီးတလေးပါစိုက်ကြည့်စိုက်လိုက်တဲ့အချိန်ကမှအမုံလေးတွေပဲတွေ့မယ်ခုလိုအဆင့်ရောက်လာပြီဆိုရင်လွယ်လွယ်ကူကူနဲ့ယောဂီတို့တော်ကောင်းကရှုနိုင်ပါတယ်အဲ့ဒီအမောတကုတ်တကုတ်မှာဓာခွဲလိုက်ရင်ပထဝီအာဘောတိဇောဝါယောအစင်နာယတာဩဇာဆိုပြီးသဘောတရားရှိခုရှိတယ်။အဲ့ဒီရှိခုထဲမှာတိဇောတပါတော့ဒီတိဇောတကနောက်ထပ်စင်ငယ်ကလတ်တကုတ်ကိုဖြစ်စေတယ်။အဲ့ဒီကလတ်ထဲမှာလည်းတိဇောတပါတော့ဒီတိဇောတကလည်းနောက်ထပ်စင်ငယ်ကလတ်တကုတ်ကိုဖြစ်စေတယ်။အဲ့ဒီလိုထက်ဆင့်ကကျေးဇူးပြုနေတဲ့အတွက်ဒီယုတ်တရားကဒီတိုင်းတည်ရှိနေတာပဲ။အကယ်၍ကျေးဇူးမပြုတော့ဘူးဆိုရင်တော့ပျက်စီးသွားတာပဲ။နော်ကုန်ဆုံးသွားပြီ။အဲ့ဒါလူသားတို့ရဲ့အသားစားဟာအဲ့ဒီပုံစံအတိုင်းရှိတယ်လို့ဒိဋ္ဌံတကောင်ရဲ့အသားစားဟာလေဒီပုံစံအတိုင်းပဲတိဇောတရဲ့အစည်းအဝါပဲအဲ့ဒါရှင်နေတဲ့အသားစားကိုမဆိုလိုဘူးနော်အပြင်ရောက်သွားတဲ့အသားစားကိုပြောနေတာ ဒီပင်ရင်မြင့်တော်တော်မှာရှိနေတဲ့သစ္စာတို့ဘာလို့လဲအပိုင်းစားတွေကလည်းဒီဇောတရဲ့အစည်းအဝေးပဲ။ဒါကြောင့်ဗုဒ္ဓအမိဓမ္မာမှာဒီဥစ္စာတွေကဥဒုခရတဲ့ဒီဇောတကြောင့်ဖြစ်တဲ့ရုပ်ရင်ဖြစ်ခြင်းကြောင့်တသားတဲ့ညီညွတ်မနေဘူးလား။ညီညွတ်နေတယ်။ဒီနေ့သိပ္ပံကလည်းဒီဆိုဟာညီညွတ်နဲ့သဘောတရားပြောတယ်။ဒါပြင်းနဲ့သူတို့ဘာဖြစ်လို့ကာမဇဘာဖြစ်လို့ဒီလိုပြောရတယ်လို့မင်းတော့ဘုံဝင်လင်းလင်းပြောရင်သိပ္ပံကိုခွန်ကြီးနှိမ့်ချပြောတာမဟုတ်ပါဘူး။သူတို့ကကံကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့အစိတ်ကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်တွေကိုဓာတ်ခွဲနိုင်တဲ့စွမ်းအားမရှိဘူး။ဒါကဘက်ကနဲ့ရောက်သွားတာကဒေသောတဥတ္တရဲ့အစည်းအဝေးဖြစ်တဲ့ဥဒ္ဒဇယုတ်တွေသာရှိပါသေးတယ်။ကာမဇယုတ်တွေကဒီသက်ရှိတရားရည်ရဲ့ခန္ဓာအိမ်မှာအတိတ်ကကံရဲ့စွန့်အင်တတ္တိကြောင့်ဖြစ်ပေါ်လာရတဲ့ယုတ်တရားတွေသာဖြစ်တော့အတိတ်ကံကိုလည်းသူတို့စူးစမ်းရှာဖွေနိုင်တဲ့စွမ်းအားဒီနေ့အထိမရှိသေးပါဘူးနော်။ဒီအတိတ်ကံကြောင့်ဒီကာမဇယုတ်တွေဖြစ်နေတယ်ဆိုတာလည်းသူတို့စူးစမ်းရှာဖွေနိုင်တဲ့စွမ်းအားမရှိသေးပါဘူး။ဗုဒ္ဓအမိဓမ္မာဘာကတော့အတိတ်ကရှိနေပါလေ။ဒါကြောင့်ဘုန်းကြီးကိုပြောကျင်တာကသူတို့ကတရားစီဘုဒ္ဓမတ်တက်လို့သတ်မှတ်ထားတဲ့နောက်ဆုံးအစ်စ်ပေါ့အဲ့ဒီအစ်စ်မှာဘုဒ္ဓနဲ့မတ်တက်ပေါင်းဆုံးပြီးတဲ့နဲ့ချက်ချင်းပြောက်ွယ်သွားတယ်လို့ဆိုတယ်အဲ့ဒီပြောက်ွယ်သွားတယ်လို့ဒီဘုဒ္ဓအဘိဓမ္မာမှာအဲ့ဒီပြောက်ွယ်သွားတဲ့အချိန်ကာလဖြစ်ပြီးနောက်တရားစီဘုဒ္ဓမတ်တက်ပေါင်းဆုံးပြီးပြတ်သွားတဲ့အချိန်ဟာဘယ်လောက်ကြာတယ်ဆိုတာကိုသူတို့ကတစ်ဆက်ကံဆိုတဲ့အချိန်ကာလကိုဂရေပေါင်းများစွာပုံရမယ်ဆိုတာခံမှန်းလို့ရတဲ့အကြောင်းတင်ပြတယ်ဘုန်းကြီးတို့ဘုဒ္ဓအဘိဓမ္မာမှာတော့ဒီလိုခုလိုယုတ်ကလကလေးတွေတွေ့ပြီဆိုရင်ယုတ်ကလတစ်ခုတစ်ခုမှာဓာတ်ခွဲလိုက်တော့ပထဝီအာဘောတေဇောဝါယောအစင်းနဲ့ယတာဩဇာဆိုပြီးသဘောတရား၈ခုရှိနေတယ်ဆုထားပါစို့တချို့၉ခုရှိတယ်တချို့၁၀ခုရှိတယ်အဲ့ဒီရှင်မျိုးကုန်မျိုးတော့ယုတ်ကလေးတွေရဲ့အပေါင်းအစုတွေဖြစ်ပြီးတာနဲ့ချက်ချင်းပြတ်တယ်ဖြစ်ပြီးပြတ်တာဘလို့အချိန်ခါကြာပါတယ်ဆိုတာနဲ့ပတ်တယ်လို့တော့ဘုန်းကြီးတို့ဗုဒ္ဓအဘိဓမ္မာကစိတ်တဲ့ခဏနဲ့တိုင်းတာပြထားပါတယ်စိတ်တဲ့ခဏ၁၈ချက်သက်တမ်းရှိတယ်ဆိုပြီးယုတ်တို့ရဲ့သက်တမ်းကိုဒီလိုရေပြတ်ပြထားတယ်ဒီတော့မျက်စိတမိတ်လျားတဲ့ပြတစ်ဆက်ကံလို့ခေါ်ဆိုအပ်တဲ့အချိန်ကာလအတွင်းမှာစိတ်တို့မြည်နေအချိန်ကလေးတသိမ့်မကဖြစ်ပြီးပြတ်နိုင်တဲ့သဘောရှိတယ်။ဒီတော့မျက်စိတမိတ်လျားတဲ့ပြတစ်ဆက်ကံလို့ခေါ်ဆိုအပ်တဲ့အချိန်ခါကာလကိုကလေးတသိမ့်ကဖြစ်နိုင်တယ်ဆိုရင်ကလေးတသိမ့်ကို၁၈နဲ့စားလိုက်တော့ဘယ်လောက်ထွက်လာလဲ။ကလေး၅တောင်ကျော်ထွက်လာတယ်နော်။ရုပ်တို့ရဲ့တတန်းတွေတစ်ဆက်ကံဆိုတဲ့အချိန်ခါကာလကိုကလေး၅တောင်ခန့်ပုံရင်တပုံလောက်သာတက်တန်းရှိပါလေအဲ့လောက်အထိလင်းလင်းမြန်မြန်ဖြစ်ပြနေတဲ့ကလအမုံလေးတွေဖြစ်တယ်ဒီတော့ဒီကလအမုံလေးတစ်ခုတစ်ခုမှာအခုလိုတန်ကြီးလေးပါမြေအောင်ရှုနိုင်ရဲ့အတွက်ကမုံလာတဲ့ကကြိုတင်ပြီးတမားကြီးထူထောင်မထားဘူးဆိုရင်မုံလာတဲ့ကတန်ကြီးလေးပါနဲ့ပြည်တယ်ပြီးတော့သနစ်တကျရှုမထားဘူးဆိုရင်လက်ကျင်မထားဘူးဆိုရင်တော့တော်တော်လေးခက်ခဲလေးနော်အဲ့တော့ခက်ခဲတော့ရောင်ရင်ပုဂ္ဂိုလ်ကဘာတင်ပေးရတယ်လဲတကောလုံးမှာအဲ့ဒီအချိန်ကမှာအမုံလေးသာတွေ့တဲ့အတွက်အမုံအလုံးကိုခြုံငုံပြီးမာတဲ့သဘောမြေအောင်စိုက်ပါကလအမုံလေးတစ်ခုမှမာတဲ့သဘောပြောင်းပြီးတော့မြင်အောင်စိုက်ပါဒီလိုသင်ပေးရတယ်။အဲဒီလိုသင်ပေးလိုက်တဲ့အပိုင်းမှာတကောလုံးကိုချုံပြီးမာတဲ့သဘောစိုက်လိုက်ကလအမုံလေးမှမာတဲ့သဘောစိုက်လိုက်တကောလုံးကိုချုံပြီးမာတဲ့သဘောစိုက်လိုက်ကလအမုံလေးတစ်ခုမှမာတဲ့သဘောစိုက်လိုက်ပျောက်သွားတော့တမုံပြောင်းစိုက်ပေါ့။အဲဒီလိုဓကဓကရှုပါများလိုက်ရင်မာတဲ့သဘောလေးကလတစ်ခုတစ်ခုအတွက်မှသဘောပေါက်ပြီဆိုရင်မာရကျန်တာ2ခု2ခုသဘောပေါက်ရင်3ခု3ခုသဘောပေါက်ရင်4ခုစသဖြင့်ဒီဖြည်းဖြည်းတိုးပြီးအရှုခံရတယ်။တို့တော့အဲ့ဒီလိုရှုတဲ့အပိုင်းလေးမှာတချို့တချို့ယောဂလမှာမာကျန်လေးထင်ရှားခဲ့ရင်ပျော်ချောပေါ့မထင်ရှားဘူး။ဘာဖြစ်လို့လဲ။မာရာနဲ့ပြော့တယ်ဆိုတဲ့ဥစ္စာကဒကာကြီးတွေအရာဝတ်ထုတ်2ခုနှိုင်းရှင်လိုက်တဲ့အချိန်ကမှပေါ်လာတဲ့စံတစ်ခုပါ။ဥပမာဥစဉ်တို့အုတ်ခဲ3လုံးရှိတယ်ဆိုကြလို့နေမနှံ့ရသေးတဲ့ဥစ္စာရှင်ပြော့အုတ်ခဲတစ်ခုနေလန်းပြီးထောက်နေတဲ့အုတ်ခဲတစ်ခုမိဖုတ်ထားလို့ကြက်သွားတဲ့အုတ်ခဲတစ်ခုဆိုပြီးအုတ်ခဲ3ခုရှိတယ်။နေလန်းလိုထောက်နေတဲ့အုတ်ခဲနဲ့ရှင်ပြောက်အုတ်ခဲဗရင်ကမာတယ်လဲဗရင်ကပြော့တယ်လဲလို့မေးရင်နေမလားရသေးတယ်ရှင်ပြောက်အုတ်ခဲကပြော့တယ်နေလန်းပြီး6တွေ့နေတဲ့အုတ်ခဲကမာတယ်လို့ပြောရတယ်တခါနေလန်းပြီး6တွေ့နေတဲ့မီးမဖုတ်ရသေးတဲ့အုတ်ခဲနဲ့မီးဖုတ်ပြီးကျက်နေတဲ့အုတ်ခဲနှစ်ခုနှိုင်းရှင်ကြည့်လိုက်တော့မီးမဖုတ်ရသေးတဲ့6တွေ့နေတဲ့အုတ်ခဲကပြော့တယ်မီးဖုတ်ပြီးကျက်နေတဲ့အုတ်ခဲကမာတယ်ဖြစ်ရပြန်တယ်အလဲကောင်မှာရှိနေတဲ့6တွေ့နေတဲ့အုတ်ခဲဒီမိမိနဲ့မာတဲ့ကျက်ပြီးတော့မိဖုတ်ပြီးလို့ကျက်နေတဲ့အုတ်ခဲနဲ့တိုင်းတားကြည့်လိုက်တော့သူကပြော့တယ်လို့ဖြစ်သွားတယ်။မိမိတွေပြော့နေတဲ့ရွှွံ့ပြော့အုတ်ခဲနဲ့တိုင်းတားကြည့်လိုက်တော့သူကမာတယ်လို့ဖြစ်သွားပြန်တယ်။အရာဝတ္ထုတစ်ခုတည်းပဲအရာဝတ္ထုတစ်ခုနဲ့တိုင်းတားလိုက်တဲ့အခါမှာမာတယ်လို့လည်းပြောနိုင်တယ်ပြော့တယ်လို့လည်းပြောနိုင်တယ်။သို့တော့တဘာဝတစ်ခုနည်းနည်းစဉ်းစားကြည့်ပါ။အလွန်ပြော့နေတဲ့မနှမ်းနေမလန်းရသေးတဲ့ရွှွံ့ပြော့အုတ်ခဲကိုပြော့တယ်လို့ဆိုရင်အဲ့ဒီပြော့နေတဲ့အုတ်ခဲကိုလက်ကလေးနဲ့သွားပြီးတွေ့ကြည့်ပါ။သူနဲ့ထိုက်တန်တဲ့မာကျန်းတဲ့သဘောလေးတော့မရှိဘူးလား။ရှင်နေတယ်ဒါကြောင့်တချို့တချို့သုတ္တံမှာဘုရားရှင်ကကက္ခလခရိကတမာရတဘောကျမ်းတဲ့သဘောနှမျိုးပဲဟောလိုက်တယ်ဒီလိုဆိုရင်ဘာဖြစ်လို့6မျိုးဘုရားရှင်ကဟောနေရတယ်လဲဓမ္မနဂရီပါဠိတော်မှာကြတော့ တရားနာပရိသတ်ဖြစ်တဲ့နတ်မြတ်မာလေးကဒီလို6မျိုးခွဲဟောမှသဘောကျမှာဖြစ်လို့တရားနာနေတဲ့နတ်ပရိသတ်လေးရဲ့အလိုအစ္ဆာတရားအတတ်နဲ့လျော်ညီစွာမြတ်စွာဘုရားကဟောပြရတာဟောပြတော့အကျိုးမရှိဘူးလားဆိုတော့အကျိုးရှိပါတယ်ဘယ်လိုအကျိုးရှိလဲလို့မေးရင်တော့တချို့ယောဂီပုဂ္ဂိုလ်များကလေ့ကျင့်မှများလာရဲ့မျက်လုံးမှိတ်လိုက်တာနဲ့ဒီကောင်လုံးခဲနေပြီဒီကောင်လုံးမာနေပြီအဲ့ဒီချိန်ကမှဆက်ပြီးတော့ဒီမာရာကိုမာရဲမာရဲမာရဲလို့ပဲရှုနေခဲ့ရင်တော့တို့ယောဂီပုဂ္ဂိုလ်ကကြတော့မခံနိုင်တော့မခံနိုင်တဲ့အချိန်ကမှတမာတိပြက်တယ်တမာတိပြက်ရုံနဲ့မဟုတ်တချို့ကမျက်လုံးပွင့်ပြီးဟိုကြည့်ကြည့်ကြည့်ကြည့်နေရတယ်။ရှင်းပြီးတော့ပြောက်သွားလို့နောက်တခါပြန်မျက်စိမှိတ်လိုက်ပြန်ပါလာပြန်ပြီ။ပြဿနာပေါ်လာတယ်။အဲ့ဒီလိုပြဿနာပြင်းရှင်းနှံ့ရဲအတွက်စံချိန်မဲ့ကလေးတွေတွတ်တွတ်ပြီးသင်ပေးရတယ်။သိပြီမာလာလို့မခံနိုင်မှုဆိုရင်ပြောက်တာလေးပြောင်းဆိုင်လိုက်ပါ။ပြောက်တာလေးပြောင်းရှုလိုက်လို့ရှင်ဒီမာရဲသဘောကညော့သွားတယ်။အဲ့ဒီအချိန်ကမှဆက်လက်ပြီးတမာတိထူထောင်ရင်တမာတိထူထောင်လို့ရတယ်။တကယ်တော့ကျိုးယောဂီများမှာကျန်းတဲ့သဘောတွေကသိထင်ရှားနေတယ်။ဉာဏ်ကဗေဒိထင်ရှားလေလို့မင်းရင်အတွင်းကိုရင်းအစ္ဆတမှာတည်ရှိနေတဲ့အသေးတွေနှလုံးတွေအထိကျန်းနေတဲ့သဘောတွေကသိများလာတယ်။အဲဒီချိန်ကမှယောဂီပုဂ္ဂိုလ်ကဒီအသေးတွေနှလုံးတွေကရနေတဲ့အတွက်ရကြည့်ကြည့်ဖြစ်နေတော့သူကတရားထိုင်လို့မရအောင်သမာဓိပြတ်သွားပြန်တယ်။အဲဒီချိန်ကမှချောတာနဲ့ပြောင်းဆိုင်ပါဆိုပြီးချောတဲ့သဘောတွေနဲ့လှည့်ပြီးထင်းပြရတယ်။တကယ်ကျိုးယောဂီတွေကခန္ဓာကိုယ်ကြီးအသိလေးတယ်ဗျာတဲ့။မနေနိုင်ဘူးခံမနိုင်ဘူးဆိုလာလျှောက်ကြပြန်တယ်အဲ့ဒီချိန်ကမှပေါ့တဲ့သဘောလေးပြောင်းဆက်ခံရပေါ့တဲ့သဘောလေးနဲ့ပြောင်းဆက်လိုက်လို့ရှိရင်ခန္ဓာကိုယ်ကပေါ့သွားတဲ့အခါလေးတဲ့တန်ကိုခန္ဓာရင်းရှိသွားတယ်တခါတလေခန္ဓာကိုယ်မှာပူတဲ့တက်တွေကသိလွန်ခဲ့လာပြီအဲ့ဒီခါမှအေးတဲ့တက်ပြောင်းဆက်လိုက်ရင်ပူတာကလျော့သွားတယ်ခန္ဓာကိုယ်မှာတခါတလေရိုးဖွဲ့စည်းတဲ့သဘောတွေကသိအားများလာတယ်တချို့တွေအသက်ရှူလို့မဝဘူးအဲ့ဒီချိန်ကမှရိုးစည်းတဲ့သဘောလေးပြောင်းပြီးတော့အရှူခံရတခါတည်းအတချို့ခန္ဓာအိမ်မှာတွန်းကန်တဲ့အားတွေသိမ့်များတယ်တချို့ယောဂီတွေဒီခေါင်းကလည်းတွေးလိုက်ပါတယ်လှုပ်နေတယ်နော်အဲဒီလိုလှုပ်နေတဲ့အချိန်ကမှတွန်းကန်အားသိမ့်များလာပြီဆိုရင်ဘာလုပ်ကြလဲထောက်ကန်တဲ့တက်နဲ့ပြန်ထင်းရတယ်တင်းတင်းကတွန်းလာလို့ဒီဘက်ပြိုတော့မယ်ကြံရင်မပြိုချင်းကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်ထားတယ်လို့ထောက်ကန်တဲ့သဘောနဲ့လက်ပြီးတော့ပြန်ထင်းပေးရတယ်အဲဒီလိုထင်းနိုင်လို့မှမရဘူးဆိုလို့ရှိရင်တော့ဒီဘက်ကဘာလုပ်ရသလဲဘုန်းကြီးတို့ဒီဥစ္စာပညာကမ်းလေးတွေပဲနော်ဇဝဲပေါ်မှာဆာရကလေးတည့်ရတင်ထားတယ်ခုလိုလေးကတိုက်နေပြီလှုပ်နေပြီဒီဆာရကလေးငြိမ်သွားကျင်တယ်ဆိုရင်ဘာလုပ်ရလဲလေးဓာလေးတစ်ခုနဲ့ဖိလိုက်ရအဲ့ဒီအချိန်ခါမှာယောဂီပုဂ္ဂိုလ်ကဒါဆရာသမားနဲ့နိနိကကကြောင်းကြောင်းကျင်းလေးလာထားတတ်ဖို့လိုပါတယ်ဒုက္ခလှုပ်ရှားမှုတွေကများလို့ခန္ဓာကိုယ်မှာရင်းရံမှုတွေကသိအားကောင်းလာရင်လေးတဲ့ပထဝီဓာတ်ကိုလှမ်းရှုလိုက်ပါလေးတဲ့ဓာတ်ကိုဖိလိုက်တာနဲ့အဲ့ဒီတွန်းတဲ့ဓာတ်တွေငြိမ်သွားတတ်ပါတယ်နော်အဲ့ဒီလိုဓာတ်ကလေးတွေကိုတခုနဲ့တခုထိနိုင်ရဲ့အတွက်ရည်ရွယ်ပြီးတော့လည်းမြတ်စွာဘုရားကဟောကြားထားတော်မူခဲ့ခြင်းဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလိုဟောကြားထားတဲ့ဒေသနာတော်များကိုဥထည်ရွယ်ပန်းစင်ပြီးတော့ဒီဓာတ်ကြီးလေးပါရှုခတ်ကိုသင်ပေးတဲ့အပိုင်းမှာဘုန်းကြီးဘက်ကလည်းတာဝန်ရှိနေတော့မာကျန်လေးပြောချောဖို့ရုပ်စီဖွဲ့စီပူရေးထောက်တွန်းဆိုပြီးသဘောတရား12မျိုးပြည့်အောင်ပဲသင်ပေးရပါတယ်။အခက်အခဲရှိတဲ့အချိန်ခါမှာအသုံးချနိုင်ရဲ့အတွက်ရည်ရွယ်ပါတယ်။တော်တော်အခုလိုကလအမုံလေးတွေတက်ခွဲတဲ့အပိုင်းရောက်လာပြီဆိုရင်တချို့ကလမှာမာကျန်လေးတင်ရှားရင်ပြောချောဘောကမထင်ရှားဘူးတချို့ကလတ်ဒီမှာပြောချောဘောထင်ရှားနေပြီဆိုရင်မာကျန်လေးကမထင်ရှားတော့ဘူးအလားတူပဲယူစီနဲ့ဖွဲ့စီနှစ်ခုမှလည်းဖွဲ့စီထင်ရှားတဲ့ကလတ်ကယူစီနည်းနည်းယော့ယော့နေတတ်တယ်ယူစီမှုသိမ့်ပြီးလွန်လွန်ကပ်ကပ်ထင်ရှားနေပြီဆိုလို့ရှိရင်ဖွဲ့စီတဲ့သဘောအာယော့နေတတ်ပါတယ်ထို့သောနှစ်ခုလုံးကတော့ကလတ်တခုအတွင်းမှာထင်ရှားနိုင်တယ်အလားတူပဲပုံမှုထင်ရှားတဲ့ယုတ်ကလမှအင်းမှုမထင်ရှားဘူးအင်းမှုထင်ရှားတဲ့ယုတ်ကလမှပုံမှုမတင်ရှာဘူးအလွန်သေးငယ်နေတဲ့ကလအမုံလေးတခုမှဘူရာလည်းရှိတယ်အေးရာလည်းရှိတယ်ဒါကတော့မဖြစ်နိုင်တဲ့သဘောပါနော်အဲထောက်ကန်တဲ့သဘောကတော့ဝါရော့တက်ကင်သဘောပါလက္ခဏာတွန်းကန်နာကတော့လုပ်ငန်းကိစ္စဖြစ်တဲ့အတွက်တို့နှစ်ခုကတော့တင်ရှာနိုင်တယ်အဲဒီလိုတင်ရှာပြီဆိုရင်တို့ယောဂီပုဂ္ဂိုလ်ကဘာလုပ်ရသလဲအဲဒီကလအမုံတခုတခုအတွက်မှဓာတ်ကြီးလေးပါးကိုမြင်အောင်ဆက်ပြီးရှုရတယ်ပဒဝီအာဘောတိသောဝါရောက်ခေါ်တဲ့ဒီတကြီးလေးပါးကိုမြင်ပြီဆိုလို့ရှိရင်တော့ဗရမထသစ္စာနယ်ဘက်ကုသွားပြီအဲဒီလိုဗရမထသစ္စာနယ်ဘက်ကုသွားလို့ဒီတကြီးလေးပါးအာယုံမှာဘာဝနာစိတ်ကညီဝစွာကပ်ပြီးဒီနေရင်တော့အဲဒီတမာတိကိုဥပစာရတမာတိဆိုပြီးတော့ဝိသုတိမေအထက်ကရာဆရာတော်ကတင်ပြထားပါတယ်အဲဒီတမာတိကိုဥပစာရတမာတိလို့တင်ပြမှုနဲ့ပတ်သက်ပြီးတော့ဝိသုတိမေမဟာဒီကာဆရာတော်ကတော့ရှင်းလင်းတင်ပြထားတယ်ဒီလိုတင်ပြချက်သည်ရောလီတင်စားပြီးတော့ပြောသွားတာပါတဲ့ဘယ်လိုတင်စားတယ်လို့မေးတော့ဒီဓကမထန်လမ်းစဉ်ကအခုလိုကလအမုံလေးတွေမှာတကြီးလေးပါမြင်အောင်ဆက်ပြီးရှုနိုင်ပြီဆက်တာရှုနေခဲ့ရင်ဆံရမလားမရနိုင်ဘာဖြစ်လို့လဲကလအမုံလေးတွေကပေါ်ပြီးချက်ချင်းပြောက်တယ်ဒါကအကြောင်းတစ်ခုကလအမုံတခုတခုမှာတကြီးလေးပါကိုမြင်အောင်ရှုရတာကပရမထဓမ္မသဘာဝဖြစ်တဲ့အတွက်နည်းလဲနည်းနည်းတယ်ရှုလိုက်နိုင်တဲ့အချိန်ကလည်းအလွန်တိုတော့နေတယ်တို့တော့နဲ့အချိန်ကာလအတွင်းမှာဒီတကြီးလေးပါးကိုမြင်အောင်ရှုနေရတာဖြစ်တဲ့အတွက်ဇံကိုစိုက်နိုင်တဲ့စွမ်းအား မရှိဘူးမရှိတဲ့အတွက်ဇန်သူကဘယ်လို့မှမရနိုင်ဘူးဥပ္ပဇာရတမာတိဆိုတာကဇန်နဲ့ကပ်ပြီးတည်နေတဲ့တမာတိကိုသာလင်ဥပ္ပဇာရတမာတိလို့ခေါ်တယ်အိဥပ္ပဇာဆိုကြလို့အိနာကနေတဲ့မြေကိုသာလင်အိဥပ္ပဇာလို့ခေါ်ရတယ်ကပ်စရာအိမရှိဘူးဆိုရင်ဒီမြေကိုအိဥပ္ပဇာလို့ပြောလို့ရမလားမရနိုင်ဘူးအဲ့ဒီပုံစံအတိုင်းပဲဇန်နဲ့ကပ်နေတဲ့တမာတိကိုသာဥပ္ပဇာရတမာတိလို့ခေါ်ရတယ်အပ္ပနာဇန်တမာတိနဲ့ကပ်နေတာကစီယဇံမရှိရင်ဒီတမာတိကိုဥပ္ပဇ္ဇရတမာတိလို့ပြောမလားမပြောနိုင်သို့တော့ဥပ္ပဇ္ဇရတမာတိမခေါ်နိုင်ပေမဲ့လို့တကယ်ဥပ္ပဇ္ဇရတမာတိအစစ်နဲ့တမာတိဒီဂရီချင်းတိုက်တာနှိုင်းစာကြည့်လိုက်တဲ့အချိန်ခါမှာတမာတိဒီဂရီချင်းကစံချိန်တူညီနေတဲ့အတွက်တတိယဥပ္ပဇ္ဇရအဖြစ်ဤတက္ကမထာလက်ရှင်ကအခုလိုကလတ်အမုံလေးတစ်ခုတစ်ခုအတွက်မှတန်ကြီးလေးပါးကိုမြင်အောင်ရှုနိုင်တဲ့တမာတိကိုလည်းဥပ္ပဇ္ဇရတမာတိလို့ဒီလိုတင်စားပြောတာပါတဲ့တကယ်ဥပ္ပဇ္ဇရတမာတိအစစ်ဟုတ်သလားမဟုတ်ဘူးဥပ္ပဇ္ဇရတမာတိအစစ်မဟုတ်ဘူးဆိုရင်မနေ့ကပြောခဲ့တဲ့အတိုင်းပဲတမထပိုင်းမှာတမာတိကပရိက္ခာမတမာတိဥပ္ပဇ္ဇရတမာတိအပ္ပနာတမာတိဆိုပြီးတမာတိ၃မျိုးရှိတယ်တနည်းခဏိကတမာတိဥပ္ပဇ္ဇရတမာတိအပ္ပနာတမာတိဆိုပြီးတမာတိ၃မျိုးရှိနေတယ်အဲ့ဒီ၃မျိုးတည်းကတကယ်မုခအပြင်ဥပ္ပဇ္ဇရတမာတိမဟုတ်ဘူးဆိုရင်ဒီတမာတိကိုဘာတမာတိလို့ခေါ်မလဲခဏိကတမာတိလို့ခေါ်ပါတယ်အဲ့ဒီတမာတိခဏိကတမာတိနဲ့ကင်းပြီးဝိပဿနာဟာမဖြစ်နိုင်ဘူးလို့ပြောတာပါဒီတော့စာမဆိုလိုနေတဲ့ခဏိကတမာတိဟာဒီနေ့အများနာလဲတဲ့ခဏိကတမာတိနဲ့တော့ကောဟကျင်မရှိဘူးလားရှိနေသေးတယ်နောက်ထပ်ခဏိကတမာတိတစ်မျိုးတော့ရှိပါတယ်အဲ့ဒီအပိုင်းကတော့ဘုန်းကြီးဝိပဿနာပိုင်းရောက်မှထပ်ပြီးပြောမယ်အများနာလဲနေတဲ့ခဏိကတမာတိနဲ့စာပေကျမ်းကမှလာရှိနေတဲ့ခဏိကတမာတိနဲ့မတူညီတဲ့သဘောတော့ရှိနေတယ်ခုဘုန်းကြီးပြောနေတဲ့ကလအမောတစ်ခုတစ်ခုအတွင်းမှာတည်ရှိနေတဲ့ဓာလေးပါးကိုရှုနိုင်တဲ့တမာတိကိုခဏိကတမာတိပြောတယ်အဲ့ဒီခဏိကတမာတိဒီတကကြီးတွေအဆင့်အမတန်မြင့်တဲ့တမာတိတစ်ခုဖြစ်မနေဘူးလားမြင့်ပါတယ်ကလအမောလေးတစ်ခုတစ်ခုမှာဓာလေးပါးမြင်အောင်ရှုနိုင်တယ်ဆိုတာကခရံနီလေးတစ်ခုကသားမီးလေးတစ်ခုနဲ့ခြေထားခြေထားပြီးဒီသားမီးလေးကိုမှန်အောင်လေးနဲ့ပြည့်နိုင်တယ်ဆိုတဲ့ပေါ်ပြီးတော့မခက်ခဲဘူးလားခက်ခဲနေတယ်အဆင့်မြင့်ပါလားနော်အဲ့ဒီလိုအစင့်မြင့်နေတဲ့ဤတမာတိတမျိုးကိုတော့ခဏိကတမာတိဆိုပြီးတော့မုတ်ချအဖြစ်ခေါ်တယ်ဥပ္ပဇာရတမာတိတို့လည်းတတိယဥပ္ပဇာရအဖြစ်တင်စားပြီးတော့ခေါ်ဆိုတယ်အဲ့ဒီတမာတိနဲ့ကင်းပြီးတော့ဝိပဿနာနယ်ကိုတော့သွားလို့မရဘူးမရတဲ့အချိန်ကကျတော့ယောဂီပုဂ္ဂိုလ်ကရှေ့တဆင့်တက်ပြီးတော့ယုတ်တည်ရှုကျင်နေဆိုရင်မလုပ်တလေမျက်စိနားနှာခေါင်းရှာကိုနှလုံးပေါင်းလိုက်တော့ဗန္ဓဌာနလဲ၆ဌာနအနည်းစိတို့ပြည့်ရဌာနက6ဌာနရှိတော့6ဌာနလုံးမှတတိလေးပါးလှမ်းဆက်ရတယ်ဆက်လိုက်ရင်ဒီအချိန်ခါမှာအလုံးအမုံတွေပဲအဲ့ဒီအမုံတွေကိုခွဲတန်းချလိုက်မယ်ဆိုလို့ရှိရင်အကျန်းစားအဖြစ်2မျိုးရှိတယ်ကြီးတဲ့ယုတ်ကလအမုံက1မျိုးမကြီးတဲ့ယုတ်ကလအမုံက1မျိုးဆိုပြီး2မျိုးရှိပါတယ်အဲ့ဒီကြီးတဲ့ယုတ်ကလမှလည်း4ပါးမကြီးတဲ့ယုတ်ကလမှလည်း4ပါး6ဌာနလုံးမှလှည့်ပြီးရှုပါရှုလိုက်လို့အောင်မြင်မှုရပြီဆိုရင်တို့တော်ကောင်းကဘာလုပ်တယ်လဲဘာလုပ်ရမလဲအဲ့ဒီဒါကလအမုံတိုင်းအမုံတိုင်းမှာဓာကြီးလေးပါးကိုမိတွဲပြီးဖြစ်ပေါ်နေတဲ့အရှင်အနံအယတာဩဇာအစရှိတဲ့ယုတ်ကလေးတွေတစ်ခုမိတစ်ခုတို့တို့ပြီးရှုသွားရတယ်။အဲဒီလိုရှုနိုင်လို့ရှင်းရင်တော့6ဌာန42ခုထာသာလက်လက်ပြီးသားရှုပါရှုနိုင်ပြီဆိုရင်တော့ယုတ်28ပါးစုံကြည့်သွားပါလိမ့်မယ်။အဲဒီယုတ်28ပါးကိုစုံကြည့်အောင်သိသိနိုင်တဲ့သူတော်ကောင်းကနာဂမထံကိုပြောင်းလို့ကပြောင်းနိုင်ပြီ။နာဂမထံပြောင်းတဲ့အပိုင်းမှာတော့ခွန်ကြီးတို့ခုသမထယာနိကပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဇာယင်္ဂ၅ပါးကိုလွယ်လွယ်ကူကူရှုထားကြတဲ့အတွက်ထိုပုဂ္ဂိုလ်ကအာနာပါနသတိတမာတိကိုပြန်ထူထောင်ပြီးပရမဇံကိုပြန်ဝင်စားပါထိုပရမဇံမှထတဲ့အချိန်ခါမှာဝိတေဝိစာရပီတိဒုက္ခဧကဂတခေါ်တဲ့ဒီဇာယင်္ဂ၅ပါးကိုဒီအပိုင်းမှာတော့အကျင့်များစွာဖြစ်နေတာမြင်အောင်ကြည့်ပါဘယ်မှာကြည့်ရမလဲဘဝင်မနောအကြည့်တတ်ကိုအစွတ်ပြုပြီးဟရိယဝုဒ္ဓကိုမိတွယ်ဖြစ်ပေါ်သွားတဲ့အတွက်ဘဝင်မနောအကြည့်ကိုလှမ်းသိသိပြီးတော့ဘဝင်မနောအကြည့်ရတဲ့အခါအာနာပါနပရိဘကနမိတ်ကဒီဘဝင်မနောအကြည့်မှာလာပြီးထင်တဲ့အချိန်ကမှဒီဇိုင်းကငါးပါးရဲ့အကျင့်များစွာဇက်တဲ့ခရယဥဒ္ဓကိုမှီပြီးဖြစ်ပေါ်သွားတာမြင်အောင်ရှုရတယ်။အဲဒီလိုဇိုင်းကငါးပါးရဲ့ငါးလုံးအကျင့်များစွာဖြစ်တာမြင်အောင်ရှုနိုင်ပြီဆိုရင်တော့ထိုပုဂ္ဂိုလ်ကနောက်တစ်ဆင့်မလုပ်ရမလဲ။အနိစိတ်ဖဒဝေရဏသိညာစေရဏခေါ်တဲ့ဖဒလည်းငါးခုမြောက်ရှိတယ်ဖဒပိစမကတရားငါးပါးကိုပထမစသိသိရပါတယ်။အဲ့ဒီမှာလဲဖတ်တာတလုံးစသိသိတိဝေဒနာတလုံးစသိသိတိအကျဉ်းများစွာဖြစ်တာကိုမြင်အောင်ရှိပါတယ်ဖတ်တာဝေဒနာတင်ညာစေနာဝိညာဉ်၅လုံးလုံးပြိုင်သူ၅လုံးနဲ့အကျဉ်းများစွာဖြစ်တာမြင်အောင်ရှိပါပါတယ် အဲ့ဒီလိုရှုနိုင်လို့အောင်မြင်မှုရပြီဆိုရင်တော့နံကမ္မထံရှုွက်ကတဇတဇတို့ပြီးတော့ဒီပရမန္တဏ္ဍရားတွေကို34လုံးပြည့်တဲ့အထိတို့ရှုရတယ်နော်အဲ့ဒီ34လုံးတောရှုလို့နိုင်ပြီဆိုလို့ရှိရင်တော့ဒီ34လုံးသောနန္ဒရားတွေကဘာအာယုံယူပြီးဖြစ်ပေါ်နေတယ်အလုံးကြည်လင်တောက်ပနေတဲ့အာနာပါနပရိပါကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတယ်အာယုံယူပြီးဖြစ်ပေါ်နေတဲ့အတွက်ဒီကြည်လင်တောက်ပနေတဲ့အာနာပါနပရိပါကနမိတ်အာယုံဘက်သို့ညွတ်ကန်းရှိုင်းနေတဲ့သဘာဝကိုအာယုံယူပြီးတော့နန္ဒရားလို့ခြုံငုံပြီးသိသိရတယ်ဘောနက6ဌာန42ခုတတ္တမှာတည်ရှိနေတဲ့ယုတ်တရားတွေကိုလည်းဖောက်ပြန်တတ်တဲ့ဖောက်ပြန်တယ်ဆိုတာကဘုံရင်ပုံစံတစ်မျိုးအင်းရင်ပုံစံတစ်မျိုးစသည်ဖြင့်ဒီလိုပုံစံအမျိုးမျိုးလေးတွေ